Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 30အပြင်လိုင်းလက်မီတာ190ကပါဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်သောရရှင်တွေကိုတင်ဆက်ပေးမဲ့ထိတ်တန့်ရောက်သတင်းတွေကတော့ယူကရိန်းကနေခွဲထွက်သွားတဲ့ပြည်내နှစ်နယ်ကိုတီးခြားနိုင်ငံတွေအဖြစ်နဲ့အသိမှတ်ပြုကြောင်းရုရှားသမ္မတကလက်မှတ်ထိုးပြီးတဲ့နောက်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္လာနေ့ညမှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။အာဏာသိမ်းစစ်ကောင်စီဟာပြည်သူတွေကိုတိုက်ခိုက်ဖြိုခွဲရမှာသုံးတဲ့ဂျက်တိုက်လေယာဉ်နဲ့တန်ဂျက်ကာကားတွေကိုရုရှားနဲ့တရုတ်လိုပြည်ပနိုင်ငံကနေလက်ခံရရှိနေတယ်လို့မြန်မာလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုလိုက်တာဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာတော့ရှမ်းနဲ့ကယားပြည်နယ်နယ်ဆက်မိုးပြဲမြို့နယ်လွယ်ရင်မင်္ဂလာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေကပြင်းထန်နေပါတယ်
ဒီမနေ့လည်းအဲဒါဒီကမှုတွေရှိပါတယ်အခုလေးတင်လည်းပြပါတယ်ဒီလက်နဲ့ကြီးတဲ့ပြည်တယ်တော့ဒီလက်နဲ့ငယ်တွေလည်းပြတာပေါ့နော်အဲတော့အိမ်ကြီးလောင်လာလည်းတွေ့ရတယ်
ဒီမိုးပြဲကသတင်းနဲ့အတူကချင်ဘက်ကစီးရဲသတင်းနောက်ဒီကနေ့ကြာရောက်တဲ့2 6လုံးနဲ့အထိမ့်မတ်နိုင်ငံတော်ဆန္ဒပြနေတဲ့အကြောင်းနဲ့အတူ ICJ မှာခုခံခြေပနေတဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်နဲ့ VOA ဆက်သွယ်မေးမြန်းချက်စတဲ့သတင်းတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့အလိမ္မာတို့ကပြောပြပေးကြပါလိမ့်မယ်ရှင
်ယူကရိန်းကခွဲထွက်သွားတဲ့ပြည်내နှစ်နယ်ကိုတီးခြားနိုင်ငံအဖြစ်အသိမှတ်ပြုကြောင်းရုရှားသမ္မတပူတင်ကလက်မှတ်ထိုးပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီဟာတနင်္လာနေ့ညမှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ Donetsk နဲ့ Luhansk ပြည်နယ်တွေကတီးခြားနိုင်ငံတွေအဖြစ်ခွဲထွက်သားကိုခုလိုရုရှားကအသိမှတ်ပြုလိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ရေးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလုံခြုံရေးကောင်စီကိုပြောပါတယ
်။ It is an attack on Ukraine's statusas a UN member state
ဒါဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံယူကရိန်းကိုတိုက်ခိုက်တာဖြစ်ပါတယ်နိုင်ငံတကာဥပဒေရဲ့အခြေခံမူကိုချိုးဖောက်တာဖြစ်ပါတယ်ကုလသမဂ္ဂဗရိညင်စာရန်ကိုဖိစံတာဖြစ်ပါတယ်ဒါတဲ့ပိုတာကတော့ယူကရိန်းကိုဆက်လက်ကျူးကျော်နိုင်ဖို့အတွက်အကြောင်းတရားကိုရုရှားကဖန်တီးနေရမှာစင်ကြေအကြောင်းတရားဖြစ်တယ်ဆိုတာရှင်းပါတယ်လို့သံအမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကပြောသွားခဲ့တာပါရုရှားသံအမတ်ကြီးဗာစီလီနီဘန်ဇီယာကတော့အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေဟာယူကရိန်းကိုစိတ်ဆိုးအမျက်ထွက်လက်နက်ကင်လာအောင်တွန်းပို့နေတာဖြစ်တယ်လို့လုံခြုံရေးကောင်စီကိုပြောပါတယ်။ရုရှားသမ္မတပူတင်ကရုရှားတပ်တွေကိုငြိမ်းချမ်းရေးထိန်းသိမ်းရေးတပ်တွေအဖြစ်ယူကရိန်းကနေခွဲထွက်လာတဲ့ပြည်내နှစ်နယ်တဲကိုစေလွှတ်မှာဖြစ်ပါတယ်လို့လည်းရုရှားသံအမတ်ကြီးကပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့ဒီကနေ့မနေ့အစောကြီးတိုင်းပြည်ကိုစကားပြောကြရမှာဘသူ့ကိုဘာမှကျွန်တော်တို့ပေးလိုက်မယ်မဟုတ်ဘူးလို့ပြောကြားသွားခဲ့ပါတယ်။လွန်ခဲ့တဲ့၈နှစ်တုန်းကရုရှားကယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုကျူးကျော်ဝင်ရောက်ခဲ့ပြီးသူပိုင်ဖြစ်သတ်မှတ်ခဲ့တာပါ။ယူကရိန်းရဲ့ခွဲထွက်ပြည်နယ်နှစ်ခုကိုနိုင်ငံအဖြစ်ရုရှားကအသိအမှတ်ပြုလိုက်တဲ့အပေါ်မှာဥရောပနဲ့အာရှပစိဖိတ်နိုင်ငံတွေကရှုတ်ချလိုက်ကြပါတယ်။အမေရိကန်ဥရောပနဲ့ပြည်ထိုင်နိုင်ငံတို့ကရုရှားနိုင်ငံအပေါ်မှာပထမအထုပ်ပိတ်ဆို့အရေးယူမယ်လို့ကြေညာလိုက်ကြပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ28နိုင်ငံကရုရှားအပေါ်ပိတ်ဆို့အရေးယူရေးနဲ့ပတ်သက်ပြီးအင်္ဂါနေ့မှာအစည်းအဝေးကျင်းပခဲ့ကြပါတယ်။ထီးသွားလာခွင့်နဲ့လူပုဂ္ဂိုလ်တွေအပေါ်အရေးယူတာတဲ့မကတဲ့ပိတ်ဆို့အရေးယူမှုတက်ကိုဆွေးနွေးနေကြတယ်လို့ EU တာဝန်ရှိသူတို့ကပြောပါတယ်။အာရှပစိဖိတ်ဒေသကခေါင်းဆောင်တွေကလည်းယူကရိန်းရဲ့အချုပ်အခြာအာဏာကိုခိုင်ခိုင်မာမာထောက်ခံလိုက်ကြရုရှားကိုရှုတ်ချလိုက်ကြပါတယ်ပိတ်ဆို့အရေးယူရေးအပါအဝင်အရေးယူဆောင်ရွက်နိုင်တာတွေကိုနိုင်ငံတကာအသိုက်အဝန်းနဲ့ဆွေးနွေးမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောပါတယ်အခုအိဆာဟာဥရောပသားမကပဲကမ္ဘာတစ်လွှာအပေါ်ကြီးမားတဲ့တည်ရောက်မှုရှိလိမ့်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဆိုလိုက်ပါတယ်တောင်ကိုရီးယားအပေါ်ကြားရောက်လာနိုင်တဲ့စီးပွားရေးအကျိုးဆက်တွေကိုလည်းပြင်ဆင်ထားဖို့တာဝန်ရှိသူတွေကိုတောင်ကိုရီးယားသမ္မတကပြောထားပါတယ်။ဒါဟာရုရှားကတေချာတွက်ချက်ဆောင်ရွက်တာဖြစ်ပြီးယူကရိန်းကိုကျူးကျော်ဝေရောက်ဖို့ခြေစင်းခဲ့လိုက်တာဖြစ်တယ်လို့နယူးဇီလန်နိုင်ငံခြားရေးဝန်ကြီးန နာနာမဟုတ်တာကပြောပါတယ်။ဘာအကြောင်းချက်မှတတ်မှတ်ချက်မထားဘဲစုတ်ခွာဖို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတော့ရုရှားကိုတောင်းဆိုလိုက်ပါတယ်။ယူကရိန်းနဲ့ပတ်သက်ပြီးရုရှားကဘာပဲလုပ်လို့အနောက်နိုင်ငံတွေကရုရှားအပေါ်ပိတ်ဆို့အရေးယူလိုက်ပဲလို့ယုံကြည်ကြောင်းရုရှားသမ္မတပူတင်ကတင်းလာနေကပြောလိုက်ပါတယ်။နေတို့ကအရှိတ်ဘက်ကိုချဲ့လာတာကိုမြေပုံမှာကြည့်နိုင်တယ်လို့ရုရှားသမ္မတပူတင်ကပြောပါတယ်။သူတို့ကကျွန်တော်တို့ကိုအယူလောက်ခဲ့ကြတာပါ။နေတို့ကအစ်စ်၅စင်းနဲ့တစ်စင်းပြီးတစ်စင်းတိုးချဲ့ခဲ့တာကျွန်တော်တို့မှရှိပါတယ်လို့ရုရှားတနိုင်ငံလုံးကိုပြောတဲ့သူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့တာပါ။အဲ့ဒီမိန့်ခွန်းမှာအမေရိကန်ကပိတ်ဆို့အရေးယူမှနဲ့ရုရှားရဲ့လုံခြုံရေးအကြောင်းကိုသူကပြောခဲ့တာဖြစ်ပါတယ်။ရလကတော့နေတို့ရဲ့စစ်ရေးအခြေခံအဆောက်အုံတွေကရုရှားရဲ့နေဆက်ကိုရောက်ရှိလာခဲ့တာပါပဲလို့သမ္မတပူတင်ကဆိုပါလေ။ဥရောပလုံခြုံရေးအကြက်တက်ဖြစ်ရတဲ့အကြောင်းတွေတဲကဒါဟာအကြောင်းတစ်ကြောင်းဖြစ်ပါတယ်လို့လည်းသူကဆိုသွားပါလေ။ရုရှားကလုံခြုံရေးဆိုးရိမ်ချက်တွေကိုပြောခဲ့ပြီးပြက်အမေရိကန်နဲ့နေတိုးကမဖြေကြားခဲ့ကြဘူးလို့သမ္မတပူတင်ကပြောပါလေ။ကျွန်တော်တို့ရဲ့လုံခြုံရေးကိုကာကွယ်မဲ့ဆောင်ရွက်ချက်တွေကိုဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့မိမိရဲ့လုံခြုံရေးကိုကာကွယ်ပိုင်ခွင့်လည်းရှိပါတယ်။ကျွန်တော်တို့လုပ်မှဒါပါပဲလို့သူကအဲ့ဒီမိန်ကွန်းမှာပြောသွားခဲ့ပါလေ။အမေရိကန်နဲ့နေတိုးမဟာမိတ်တွေကတော့ရုရှားကယူကရိန်းကိုကျူးကျော်ဖို့အကြောင်းရှာနေထားတာဖြစ်တယ်လို့ပြောကြပါဗျ။အနောက်နိုင်ငံတွေနဲ့အာရှပစိဖိတ်ဒေသတိုင်းပြည်တွေကရုရှားတပ်တွေယူကရိန်းရဲ့ခွဲထွက်ပြည်နယ်နဲ့နယ်တဲဝင်ရောက်သွားတာကိုရှုတ်ချနေကြချိန်မှာပတ်ဝန်းနေတဲ့နိုင်ငံအားလုံးကိုချုပ်တီးထားကြဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကအင်ကာနေမှာပြောလိုက်ပါတယ်။ယူကရိန်းပြဿနာက Minsk 2သဘောတူညီချက်ကိုထိထိရောက်ရောက်အကောင့်ထဲပေါ်ဖို့နှေးကွေးခဲ့တာနဲ့ဆက်ဆက်နေတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်မင်းကပြောကြပါတယ်။တရုတ်နိုင်ငံဟာအားလုံးနဲ့ဆက်ဆံအလုပ်လုပ်သွားမှာဖြစ်ပြီးကွဲပြားခြားနားတာတွေကိုဆွေးနွေးညှိနှိုင်းသွားကြဖို့သူကပြောသွားပါတယ်။ယူကရိန်းမြို့တော်ကီဖ်မှာရှိတဲ့တရုတ်တန်ယုံကိုဆက်လက်အလုပ်တွေကိုအပြေးအဝလုပ်ဆောင်မလားလို့မေးတဲ့အခါမှာတော့တရုတ်တန်တမာအဖွဲ့တွေဟာယူကရိန်းမှာရှိနေတဲ့တရုတ်နိုင်ငံသားတွေနဲ့ယူကရိန်းအဖွဲ့စည်းတွေနဲ့သူတို့ရဲ့လုံခြုံရေးအတွက်ဆက်သွယ်ဆောင်ရွက်နေမှာဖြစ်ပါတယ်လို့ပဲဖြေကြားသွားခဲ့ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။ VOA America တန်ကနေထိတ်တန်းရောက်နိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မကအလေးမပါတိုက်ပွဲတွေဖြစ်လာနိုင်တဲ့ဆိုပြီးယူကရိန်းနိုင်ငံအရှိချမ်းဒိုနက်စစ်မြို့ကအမျိုးသမီးနဲ့ကလေးတွေကိုရုရှားနိုင်ငံတောင်ပိုင်းကိုတိမ်းရှောင်ဖို့ရုရှားလိုလားတဲ့ခွဲထွက်ရေးအဖွဲ့ခေါင်းဆောင်ဒန်နစ်ဖူရှ်အိုင်လန်ကအမိန့်ပေးခဲ့ပါတယ်။ယူကရိန်းတပ်ဖွဲ့တွေတိုက်ခတ်လာနိုင်ခြင်းရှိတယ်ဆိုပြီးဒေသရင်းလူဦးရေ9သိန်းခန့်ကိုဘေးလွတ်ရာရွှေ့ပြောင်းပေးမယ့်အစီအစဉ်ခွဲထွက်ရေးအာဏာပိုင်တွေတောက်ကြနေကကြေညာခဲ့တာပါ။ယူကရိန်းဘက်ကဒီဆွဆွဲချက်ကိုညှင်းဆိုးခဲ့ပါတယ်။ခွဲထွက်ရေးကောင်ဆောင် Dennis Push Island ဟာစစ်မှုထမ်းမှုလက်နက်ကင်ဆောင်နိုင်တဲ့အမျိုးသားတွေစစ်ကော်မရှင်ရုံးစီလာရောက်ဖို့လဲညွှန်ကြားချက်ထုတ်ထားပါတယ်။ယူကရိန်းနိုင်ငံရဲ့တောင်မြောက်အရှေ့နေရာတွေမှာရုရှားတပ်ဖွဲ့တွေတိုးမြင့်လာတဲ့နောက်ယူကရိန်းအရှေ့ပိုင်းမှာယူကရိန်းတပ်နဲ့ရုရှားလိုလားတဲ့ခွဲထွက်ရေးအဖွဲ့တွေတိုက်ပွဲပြန်လည်ဖြစ်ပွားနေတာပါ။ယူကရိန်းနဲ့ဆက်အနီးမှာရုရှားတပ်ဖွဲ့ဝင်တသိန်းခွဲနဲ့အထက်ရှိတယ်လို့အနောက်နိုင်ငံတွေကခန့်မှန်းထားပါတယ်ရှင်။အာနာသိစစ်ကောင်စီဟာမြန်မာအရဲသားပြည်သူတွေကိုတိုက်ခိုက်ပြိုခွင်းရမှာတုံးဖို့ဂျက်တိုက်လေယာဉ်တွေနဲ့တန်ကြပ်ကားတွေကိုရုရှားနဲ့တရုတ်လိုပြည်ပနိုင်ငံတွေကနေလက်ခံရရှိနေတယ်လို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောပါရယ်။ဆီယာနာသိမီကလေးကစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုကျူးလွန်မှုတွေတက်သေးထောက်ထားရှိနေပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကဂျက်တိုက်လေယာဉ်တွေတန်ကြပ်ကားတွေတော်တော်များများစစ်ကောင်စီကိုကူပေးနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အဲဒီလိုပဲဆာဘီယာနိုင်ငံကလည်းဒုံးကျည်တွေအမြောက်တွေကိုမြန်မာစစ်အစိုးရစီတင်ပို့ဖို့ခွင့်ပြုထားတယ်လို့သူကဆိုပါတယ်။ဒီလိုလက်နက်ထောက်ပံ့မှုတွေရပ်ဆိုင်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်စ်အန်ဒရူးစ်ကတောင်းဆိုခဲ့ပါတယ်။အရက်သားပြည်သူတွေကိုတတ်ဖို့တုံးတဲ့လက်နက်တွေမြန်မာနိုင်ငံကိုကူညီထောက်ပံ့မှုမပေးသင့်ဘူးလို့သူကအလေးအနက်ပြောကြားခဲ့ပါတယ်။ စစ်တပ်ရဲ့ရေနံတဲ့သဘာဝတံငွေနိုင်ငံသားငွေလဲလှယ်မှုတွေဖျက်တောက်ဖို့ကိုလည်းသူကတိုက်တွန်းထားသလိုစစ်ကောင်စီကတစ်နဲ့ရှားပါတွန်းထွက်ပစ္စည်းလိုတရံဇာတာတွေဝယ်ယူတာတွေမလုပ်ဖို့ပြည်နယ်နဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုကုလအထူးကိုယ်စားလှယ် Thomas Andrew တားမြစ်တောင်းဆိုထားပါတယ်ရှင်ဘော့စနီးယားနိုင်ငံကိုငွေကြေးအကူအညီကန့်သတ်ပြီးအရေးယူတန်းခတ်မှုတွေလုပ်သွားမယ်လို့ EU ဥရောပသမ္မတနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆပ်ဖော်ရယ်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့25နှစ်ကျော်ကကြားဝင်စစ်ဆေးထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ပြတ်ပြဲသွားတာကြောင့်လူမျိုးရေးအကွဲအကွဲအပြားပြားရှိနေတဲ့ဘော်လကန်ဒေသပြိုကွဲနိုင်ခြေကိုတားဆီးဖို့ဖြစ်တယ်လို့ဆိုပါတယ်။ဘော့စနီးယားဆပ်စစ်ကောင်းဆောင်မလော်ရက်ဒေါက်တစ်ကိုအမေရိကန်ကပိတ်ဆို့အရေးယူမှုအသစ်ပြီးခဲ့တဲ့လကကြေညာခဲ့ပါတယ်။ဆပ်လူမျိုးတွေရှိနေတဲ့ဘော့စနီးယားနိုင်ငံကိုခွဲထွက်ပြီးအိမ်နီးချင်းဆာဗီးယားနိုင်ငံနဲ့ပူးပေါင်းမယ်လို့သူကဆိုအောနေတာပါ။အမေရိကန်ပြည်ထောင်စုကကမ္ဘာကထာလုံနေတဲ့ဒေတာငြိမ်းချမ်းရေးသဘောတူညီချက်ကိုထိခိုက်စေမယ်။ဒေတာရင်းမတည်ငြိမ်မှုတွေဖြစ်အောင်ဒေါက်တစ်ကချင်းချောက်လှုံ့ဆော်နေတယ်လို့အမေရိကန်ဘက်ကဆွဆွဲပါတယ်။EU နိုင်ငံအများစုကဒေါက်တစ်ကိုပိတ်ဆို့အရေးယူမှုတွေလုပ်လို့ပေမဲ့ဟင်ဂရီ၊ခရိုအေးရှားနဲ့ဆလိုဗေးနီးယားနိုင်ငံတို့ကတည်တည်တသာစန့်ကျင်နေကြပါတယ်။ဘော့စနီးယားနိုင်ငံရဲ့ရွေးကောက်ပွဲမတိုင်ခင်ဒီနှစ်နောက်ပိုင်းမှာရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်း EU ကတောင်းဆိုထားပါတယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ယူကရိန်းအရှေ့ပိုင်းဒေသတွေစီရုရှားတပ်တွေစစ်လွတ်ခဲ့ပြီးနောက်အာရှနိုင်ငံတွေကအစုရှယ်ယာတွေတည်တည်တသာကျဆင်းသွားပါတယ်။အင်ကနေအစောပိုင်းမှာတော့ဟောင်ကောင်မှာရှိတဲ့ဟန်ဆန်အစုရှယ်ယာက 3.2 ရာခိုင်နှုန်းထိကျဆင်းခဲ့တယ်လို့ဒိုဂျိုရဲ့ Nikkei 225အညွန်ကိန်းကတော့ 2.2 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ငွေကြေးရောင်းဝယ်မှုမှာတော့အမေရိကန်ဒေါ်လာကိုဂျပန်ငွေ 114.84 ယန်းကနေ 114.62 ယန်းထိကျဆင်းပြီးယူရိုဒေါ်လာကတော့ 1.1312 ဒေါ်လာကနေ 1.13 ထိကျဆင်းသွားပါတယ်။စီစီကတော့အမေရိကန်ရေနံစိမ်းနဲ့အတူ 1.8 ရာခိုင်နှုန်းတက်လာပြီးတော့မနေ့တနင်္လာနေ့သမ္မတများနေ့မှာတော့အမေရိကန်ဈေးကွက်တွေပိတ်ခဲ့ပါတယ်ယူကရိန်းအရေးနဲ့ဆက်ဆက်ပြီးရှယ်ယာရှင်တွေဟာအစုရှယ်ယာတွေရဲ့အပြောင်းလဲတွေကိုစောင့်မျှော်နေကြမှာပဲဥရောပကရှယ်ယာတွေတနင်္လာနေ့မှာကျဆင်းသွားပါတယ
်ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့အလိမာတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဖေဖော်ဝါရီလ22ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်မိုးပြဲနဲ့ဖဲခုံတဝိုက်တိုက်ပွဲတွေပြင်းထန်နေတဲ့သတင်းနဲ့စပါမယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့နယ်လွယ်ရင်မင်္ဂလာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲပြင်းထန်ပါတယ်။တိုက်ပွဲအတွင်စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေပါလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိုးပြဲနယ်ထဲမှာတိုက်ပွဲပြင်းထန်နေတာဒီကနေ့ဆိုရင်ခုနှစ်ရက်ဇက်တိုက်ရှိနေပါပြီ။လေရင်နဲ့ပြစ်ခတ်တာကြောင့်အိုးအိမ်စွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့ဒေသခံပြည်သူတွေဟာနေထိုင်စားသောက်ရေးအခက်အခဲအတော်ဖြစ်နေပါတယ်။ရှမ်းပြည်နယ်ထဲကတောင်ကြီးခရိုင်ဖဲခုံမြို့နယ်မှာလည်းဒီကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်ထဲကတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားလွန်ခဲ့တဲ့ခုနှစ်နှစ်ကလေးကနေ့စဉ်ရက်ဆက်တိုက်ပွဲပြင်းထန်နေတဲ့မိုးပြဲမြို့နယ်မှာဖက်ပြော်လ22ရက်ဒီကနေ့မနက်ပိုင်းမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။မိုးပြဲမြို့နယ်လွှဲရင်မင်္ဂလာကျေးရွာတဝိုက်မှာမနက်ပိုင်းကလက်နက်ကြီးလက်နက်ငယ်ဆက်တိုက်ပစ်ခတ်နေတယ်လို့ဒေသခံတအုပ်က VOA ကိုပြောပါတယ်
။မနေ့ညမိုးချုပ်ချိန်လဲကြားတယ်။နောက်ဒီမနေ့လဲအဲအခါမှုတွေရှိပါတယ်။အခုလေးတင်လဲပြီပါတယ်ဒီလက်နဲ့ကြီးတဲ့ပြီတယ်နောက်ဒီလက်နဲ့ငယ်တွေလည်းပြီတာပေါ့နော်အဲနောက်အိမ်ကြီးလောင်လာလဲတွေ့ရတယ်ဒီကိုတွေခုကြီးရတယ်ပြီရတော့ဒီမျိုးတောင်ဖက်အဲ့ဒီဒီလေရင်မင်္ဂလာကျေးရွာတွေရှိတယ်တစ်ဖက်တကျော်တွေပေါ့နော်နောက်ပြီးတော့ဒီအိခတ်မှုအပီးတစ်ချက်နားတာပေါ့အခုနားတာဒါအိမ်ကြီးလောင်လာတွေတွေ့ရတာပေါ့နော်နောက်ဆိုင်ရစစ်ကောင်စီတွေကရက်တိုင်းလူလူသူတို့လေတောင်းတိုက်ခိုက်မှုတွေတော်တော်လေးပြင်းထန်လာကြတာပေါ့နော်မနေ့ညလည်းတိုက်ပွဲရှိတယ်ဒီမနေ့ညဖြစ်တာလည်းသူတို့ဒီတောင်းလိုင်းတွေတောင်းတာပေါ့နော်ခါတိုင်းညလည်းသူတို့တောင်းလာညတိုင်းလူလူတောင်းပါတယ်သူကဒီကိုပြန်ပြင်းထန်လာတဲ့အချိန်ပေါ့နော
်တနင်္လာနေ့ညတုန်းကလည်းဝါရီဆူဖလိုင်းကျေးရွာဝီသဲကူကျေးရွာတွေဖက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်တပ်ကစစ်လေရင်တွေနဲ့ဘုံကျဲပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်အခုရက်ပိုင်းမိုးပြဲတိုက်ပွဲတွေအတွင်းစစ်တပ်ကတင့်ကားတွေအပါဝင်အင်အားအမြောက်အများနဲ့တိုက်ခိုက်တဲ့အပြင်လေကြောင်းကပါတိုက်ခိုက်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားတဲ့ ကွာရီစူးဖလိုင်းကျေးရွာမှာနေ့စဉ်နေအိမ်မိလောင်နေတာမြင်ရပေမဲ့မိမငိမ့်နိုင်ဘူးလို့လည်းဒေသခံတွေကပြောပါတယ်
ဒီတော့လည်းဒီစူးရရထဲမှာသူတို့ဆဆွေးနေတာဟုတ်တော့ဝင်လို့မရဘူးเนาะဒါပေမဲ့တော်တော်များများလောင်မယ်လို့ကျွန်တော်ကျန်ပေါ့နော်အမှားအင်ချင်ကနေရကျော်ပေါ့နော်ဒီဝက်ကျော်လောက်လောင်မယ်လို့ကျွန်တော်ဆက်မှကြည့်လို့ရတယ်ပေါ့နော်ဒီဆောင်းတာတော့ရစ်ဆိုင်လို့လို့လောင်တာပေါ့
ဖေဖော်ဝါရီလ16ရက်နေ့ကလည်းမိုးပြင်းနယ်မှာတိုက်ပွဲတွေစတင်ခဲ့ပြီးဒီကနေ့အထိ9ရက်ဆက်တိုက်နေ့စဉ်ဖြစ်ပွားနေတာပါတရက်ထက်တရက်တိုက်ပွဲနေရာတွေကျယ်လာပြီးတော့စစ်ဘေးဒုက္ခသည်တွေအတွက်ခိုလုံဖို့နေရာအခက်အခဲဖြစ်တဲ့အပြင်စားရေးတောက်ရေးအကူအညီတွေလည်းလိုအပ်နေတယ်လို့နောက်ထပ်ဒေသခံတို့ကပြောပါတယ
်ဒီမှာတိုက်ပွဲလည်းကျဉ်းချနေတော့ခိုလုံဖို့နေရာလည်းကျွန်တော်တို့ဆက်ဆဲနေရပေါ့နော်အဲဆိုစားဖို့နေရာတွေကလည်းပိုခက်လည်းနေပေါ့
တိုက်ပွဲတွေကြောင့်မိုးပြဲမြို့နယ်မှာထောင်နဲ့ချီတဲ့ဒေသခံတွေပြည်လို့ရကြေးရွာတွေနဲ့တောတောင်တွေထဲထွက်ပြေးတိမ်းရှောင်နေကြပြီးတော့စစ်ပြေးဒုက္ခတွေဆင်းရဲဒုက္ခအမျိုးမျိုးကြုံနေရတာပါမိုးပြဲမြို့နယ်ဖက်မှာတိုက်ပွဲတွေဖြစ်နေသလိုဖဲခုံမြို့လွယ်ပါသာဖျားတောင်နဲ့ကုန်းဆုံဖျားတောင်တို့မှာတိကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားတဲ့စခန်းတွေကိုဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေနဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဖဲခုံပြည်သူကာကွယ်ရေးတပ်တာဝန်ရှိသူတို့က VOA ကိုပြောပါတ
ယ်ရွေးပွားသာဖျားတောင်ပေါ်မှာဒီဟိုကတပ်မ55လက်အောက်ခံကလောတပ်ကခလာရခွန်ကလည်းပြီးတော့အဲ့မှာထိုင်နေတယ်အင်းအားတော့20လောက်ရှိနေတယ်အဲ့မှာဘူးလင်းတောင်နဲ့6နာရီအချိန်မှာကျွန်တော်တို့ကဒီစခန်းထဲမှာအလင်းလိုက်ဝင်ပြီးတော့စခန်းထဲထိကျွန်တော်တို့ကဖိုးပေါက်ဝင်ပြီးတော့အဲ့မှာတိုက်ပွဲအနီးကပ်ဖြစ်ကြတာဗျစစ်ကောင်စီတပ်ကတော့ကျွန်တော်တို့အနီးကပ်တွေ့ရတဲ့အမောင်းတွေကတော့5ဦးထဲတော့မနည်းဦးရှိတယ်တန်းစီဒဏ်ရာရတဲ့လူတွေအများကြီးရှိတယ
်ချိခိုက်သေးဆုံးမှုကိုတော့ VOA ကတီချအသေးမပြောနိုင်ပါဘူးဒီတက်ခတ်မှုတွေအတွင်းစစ်သက်ဖက်ကလက်နက်နဲ့ကြီးစံတချို့စစ်တုံးပစ္စည်းတွေအနေငယ်သိမ်းဆည်းရမိခဲ့တယ်လို့ပြောပါတယ်လက်တလုံးမိုးပြင်းတဲ့ဖဲခုံတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူ
း။ရှမ်းပြည်နယ်ဘက်ကအခြေအနေနားလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကချင်ပြည်နယ်ပူတာအိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားဒီကနေ့200မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စွမ်ပီယန်ရွာနာမှာဖြစ်ခဲ့တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ကဂျက်တိုက်လေယာဉ်နဲ့ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ KIA ဘက်ကပြောပါတယ်။လုံရှာရန်ရွာဘက်ကတိုက်ပွဲမှာလဲလေချောင်းရံကိုစိုးရင်ပြီးတော့ထောင်နဲ့ချီတဲ့စစ်ပြေးဒုက္ခတွေပြည်သူတွေဟာတောတောင်လျှို့မြောင်နေတဲ့ပုဂိုလ်ထပ်မံပြီးတော့ထွက်ပြေးနေကြရပါတယ်။ပူတာဝဘက်ကတိုက်ပွဲအခြေအနေရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြပေးပါရှင်
။မြကြီးနားပူတာဝကားလမ်းမကြီးပေါ်ကပူတာဝမြို့နယ်မဝေးတဲ့လုံရှာရန်ကျေးရွာနဲ့စွပီယန်ကျေးရွာနီးရှန်ကက်ဘွန်တပ်စခန်းနေရာတွေမှာဒီကနေ့ဖေဖော်ဝါရီလ22ရက်နေ့တိုက်ပွဲတွေဖြစ်ခဲ့တာပါ။စံပီယံယွာနီတိုက်ပွဲအတွက်မှာစစ်ကောင်စီတပ်ဖက်ကဂျက်တိုက်လီရင်နဲ့လာရောက်ပုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းကချင်တိုင်းသားလက်နက်ကိုင် KIA ရဲ့ပြည်ညိုင်းတောင်ကံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ဒီနေ့ပေါ့နော်ဟိုကလူချာယာနဲ့တန်းကြယွာအဲ့ဒီကြားထဲမှာလည်းပြည်သူရင်ထိုင်တိုက်ပွဲအခါဖြစ်တယ်ဆိုတာသိပို့လာတာရှိပါတယ်နောက်နေ့နဲ့သက်တနာယီဒီဝန်ကျင်နောက်ချက်မှာပါဟိုရှင်ကပ်ပုံမလဲလေကြောင်းကနဲ့လာမတိုက်ခိုက်ရဲပုံကျဲတယ်ဆိုရဲချပါတယ်ကျွန်တော်သုံးသန်းရတာတော့တချိန်ပဲဖြစ်ပါတယ်ဒါပေမဲ့ချက်ကအချက်လင်ကတော့အမဇီးတို့ချားရပါတယ
်ဒီကိမှုအချိန်ကိုလောလောဆယ်မသိရသေးဘူးလို့ဗမူကြီးနော်ဘူးကပြောပါတယ်စစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့စွန်ပီယန်ကျေးရွာနီးရှန်ကပ်ပုံစခန်းမှာတိုက်ပွဲဖြစ်နေတာဒီနေ့အင်္ဂါနေ့ဆိုလို့ရှိရင်9ရက်ရှိပြီဖြစ်ပါတယ်မြန်မာစစ်တပ်နဲ့ KIA တပ်တွေနောက်ထပ်တိုက်ပွဲဖြစ်ခဲ့တာကတော့လုံရှာရဖြစ်ပါတယ်တပ်ပွဲဟာမနေ့9နိုင်ဝင်ကျင်လောက်ကစပြီးတော့တနိုင်နီးပါးလောက်ကြာခဲ့တာပါဖေဖော်ဝါရီလ1ရက်နေ့ကလေးကလုံရှာရန်ရွာနီးမှာတိုက်ပွဲဖြစ်နေတာကြောင့်ရွာသူရွာသားအများစုကတောတောင်တွေဘက်ကိုထွက်ပြေးပုန်းခိုနေရပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားချိန်မှာပုံပြီးတော့ဘီကင်းနိုင်မဲ့တောတောင်ရှုံမြောင်တွေဘက်ကိုထပ်မံတင်းရှောင်နေရတဲ့ကြောင်းဒေသခံမျိုးသမီးတူကခုလိုပြောပါတယ်ဒီ
မနေ့9နိုင်လောက်ကဟုတ်တယ်ဗျာတနင်္ဂနွေလောက်ရှိရခဏလေးတည်းဟွာလေးလုံရှာရန်နဲ့ဟိုသမိုင်းကြိုကြိုလောက်ဝေးတယ်ရွာကနေပေါ့ဒါပေမဲ့မလေးရွာတော့ရှိပြီအခုတော့မှတောင်တဲ့နေရအဲ့ဒီရင်လေးဟွာပုံးဒီအဲ့လိုမျိုးကြောက်လို့လေဟိုတောက်ရွာမှာအဲ့လိုရွာဖက်မှာအဲ့လိုဟောလက်လက်ကြီးကြီးပြည့်နေတယ်နော်ခွာတောင်ကြီးတောင်ကြတဲ့နေ
အခုလိုမျိုးပူတာအုံမြို့မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်မလို့ KIA ကမြကြီးနားပူတာအုံလမ်းကိုလက်ကုံထိပိတ်ထားလိုက်တယ်လို့ဒေသခံတယောက်ကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့ကစတင်ပြီးတော့ KIA PDF ပူပေါင်းတပ်တွေဟာပူတာအုံမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း300ကိုတိုက်ခိုက်ခဲ့ပါတယ်တောင်ရနေမှာတော့စွန်ပီယန်ကြီးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တဲ့နောက်လုံရှာရန်နဲ့စွန်ပီယန်ကြီးရွာဘက်ကဒေသခံ9000ကျော်ဟာတောတောင်တွေအတွင်းမှာပုန်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ဘက်ကစစ်ရင်အားတိုးမြှင့်နေတာကြောင့်လာမယ့်ရက်ပိုင်းတွေအတွက်မှာတိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကသုံးသပ်ထားပါတယ် ဒီသတင်းနဲ့ပတ်သက်ပြီးမင်းမြတ်နိုင်မှုစစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကချင်ပြည်နယ်ဘက်ကအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံအပေါ် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ဘလို့ခုခံခြေပခဲ့တယ်လဲဆိုတဲ့အကြောင်းဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံအပေါ်မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာဘက်ကတရားစွဲခွင့်မရှိဘူးလို့စစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကတနင်္လာနေ့ကထပ်ကန့်ကွက်ခဲ့ပါတယ်အရင်2019ခုနှစ်တုန်းက ICJ ခုံရုံးခြေပကြံပါလေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကအလားတူခြေပခဲ့ဘူးတာကြောင့်ဒီတစ်ခေါက်ခြေပကြံမှာဘလို့ထူးခြားမှုရှိနေပြီးဘလို့ဆုံးဖြတ်လာနိုင်ပါသလဲစစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ကိုဦးဝင်းမင်းကမေးမြန်းထားတာနားဆင်ပါရှင
်ဥပဒေကြောင်အရ ICJ ကဒီမှုကိုစီရင်ပိုင်ခွင့်မရှိဘူးဒါမှမဟုတ်လက်ခံကြားနာမှုမပြုနိုင်ဘူးဆိုတဲ့အချက်တွေနဲ့မြန်မာဘက်ကနေကနဦးကန့်ကွက်လွှာတင်သွင်းနေတာဖြစ်ပါတယ်။ကျွန်တော်ဘက်ကအချက်၄ချက်ကိုအခြေခံပြီးတော့မှကန့်ကွက်လွှာ၄ရက်တင်သွင်းထားပါတယ်။အချင်းချင်းအပြင်ဆိုရင်တော့ဂမ်ဘီယာကဒီမှုကိုသူသဘောနဲ့သူဆွဲချက်တင်တာမဟုတ်ဘဲနဲ့ OIC ကိုစား OIC ရဲ့ခိုင်းစေမှု OIC ရဲ့ထောက်ပံ့မှုတွေနဲ့ဆွဲတင်နေတာဖြစ်ပါတယ်။ OIC ကိုယ်တိုင်ကနိုင်ငံတကာအဖွဲ့အစည်းဖြစ်ပြီးတော့မှ Genocide Convention စာချုပ်ဝင်နိုင်ငံတစ်ခုမဟုတ်တဲ့အတွက်တရားစွဲပိုင်ခွင့်မရှိဘူး။ဂမ်ဘီယာဟာမြန်မာနိုင်ငံနဲ့အလန်းကွာဝေးပြီးဘာမှမပတ်သက်တဲ့အပြင်ဒီကိစ္စမှာထိခိုက်နေတာသူလည်းမဟုတ်တဲ့အတွက်တရားရုံးကိုဆွဲဆိုတင်ပို့နိုင်တဲ့အနေအထား standing လည်းမရှိဘူး။မြန်မာနိုင်ငံက genocide convention မှာပါဝင်မှုလက်မှတ်ထိုးတော့က article 8ကိုချင်းချက်ပြုတ်ချန်လက်ထားခဲ့တဲ့အတွက်အမှုနဲ့မသက်ဆိုင်တဲ့တတိယနိုင်ငံတစ်ခုကမြန်မာနိုင်ငံရဲ့ပိုင်နဲ့နေမြေတွေရဲ့ကိစ္စတစ်ခုကိုအများကျိုးလို့ငါဆိုပြီးတော့မှတရားစွဲဆိုတင်ပို့နိုင်မှုမရှိဘူး။ဂမ်ဘီယာနဲ့မြန်မာကြားမှာလည်းပဲအမှုဖြစ်ဆွဲတင်ရောက်တဲ့ဥပဒေကြောင်းဆိုင်ရာအငင်းပွားမှု legal dispute လဲဘာမှမရှိခဲ့ဘူးဆိုတော့အချက်တွေဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီ ICJ မှာပြီးခဲ့တဲ့တစ်ခေါက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးခြေပခဲ့တဲ့လမ်းကြောင်းနဲ့အခုဥကုကုလိုင်းတို့အဓိကခြေပခဲ့တာကထူးထူးခြားခြားကွဲလွဲချက်တွေရှိခဲ့လား
ဘယ်လိုကွဲလွဲသလဲဆိုတော့ပြီးခဲ့တဲ့အစိုးရကမြန်မာနိုင်ငံပေါ်မှာကြာပြတ်ဆောင်ရွက်ရမယ့်လုပ်ငန်းတွေ professional measures တွေမချမှတ်တင်ကြောင်းဥတည်လျှောက်လဲခဲ့တာဖြစ်ပြီးတော့အဲဒီလျှောက်လဲချက်ကတော့အရေးနဲ့ငယ်ပါလေ။ဒါပေမဲ့ဒီဘက်ခင်မှာနိုင်ငံအစိုးရချင်းဆက်ခံမှုဆိုင်ရာနိုင်ငံတကာဥပဒေ Law of the State Succession နဲ့ဒီအမှုကိုလည်းပဲကောင်းမွေဆိုးမွေဆက်ခံရတဲ့အခါမှာဥပဒေကြောင်းအရဒီအမှုကိုနိုင်ငံတကာတရားရုံးကစီရင်ပိုင်ခွင့်နဲ့အမှုလက်ခံနိုင်မှုမရှိဘူးဆိုတော့ကဏ္ဍဥက္ကဋ္ဌချက်တင်သွင်းမှုလမ်းကြောင်းကနေပြီးတော့မှထပ်ပြီးတော့မှခုခံကာကွယ်နေတာဖြစ်ပါလေ
။ဟုတ်ကဲ့။နောက်ဒီနိုင်ငံတကာဥပဒေပညာရှင်ကြီးပေါ့နော်ဝီလန်ရှာဘတ်ဒီတစ်ခါနှုတ်ထွက်သွားတာကအခုဥက္ကဋ္ဌလိုက်တော့ defense team ဒီခုခံခြေပတဲ့ဖွဲ့မှာဘလို့တည့်ရမှုတွေရှိလာနိုင်မလဲ။နောက်ဒီနောက်ထပ်ငှားရမ်းထားတဲ့ဥပဒေပညာရှင်အကြောင်းလေးပါနည်းနည်းထည့်ပြောပေးပါလား
။ဟုတ် Professor Shivas နှုတ်ထွက်သွားပြီမဲ့လည်းပဲကျန်တဲ့နိုင်ငံတကာရှေ့နေတွေနဲ့နောက်ထပ်ရှေ့နေတွေထပ်မံဖြည့်တင်းပြီးတော့မှလုပ်ကင်နေပါတယ်။အခုငှားရမ်းထားတဲ့ရှေ့နေတွေကလည်းပဲနိုင်ငံတကာဥပဒေပါရဂူပွဲရတွေဖြစ်ပြီးတော့မှအမှုလိုက်တဲ့အတွေ့အကြုံရေးချက်ရုံသာမကနိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးတော့မှတက်တူတွေမှာသင်ကြားပို့ချနေတဲ့ပမောက္ခတွေစောက်တွေရေးသားထုတ်ဝေနေတဲ့ပညာရှင်တွေဖြစ်တဲ့အတွက်ကြောင့်မလို့အားကိုးအားထားပြုနိုင်တဲ့ကျွမ်းကျင်သူတွေဖြစ်ပါတယ
်ဟုတ်ကဲ့ဦးကိုလိုင်းနောက်တစ်ခုကမြမအရေးနဲ့အခုဒီ Ranger ရခိုင်မွတ်စလင်တွေပေါ် Genocide ပေါ့နော်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်အတွက် ICJ မှာအခုရင်ဆိုင်နေတာမှာဘလို့ရလမျိုးကိုမျှော်လင့်ပြီးတော့စူးစမ်းနေတာလဲ
ကျွန်တော်တို့ဘက်ကတော့အကောင်းဆုံးကိုမျှော်လင့်ထားတာပါပဲမျှော်လင့်တယ်လို့အကောင်းဆုံးဖြစ်မလာရင်လည်းပဲဘာပဲဖြစ်ဖြစ်ဖြစ်လာသမျှစင်ခေါ်မှုတွေကိုနိုင်ငံနဲ့ပြည်သူအကျိုးအတွက်အကောင်းဆုံးရင်ဆိုင်သွားနိုင်ဖို့ပဲကြိုးစားသွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးကိုလိုင်းအဲ့ဒီတော့ခုံရုံးဘက်ကရောဘလို့ဆုံးဖြတ်လာနိုင်ခြင်းရှိတယ်လို့သုံးသပ်ထားလဲ
တရားရုံးအနေနဲ့ဒီကနဦးကန့်ကွက်ချက်ကိုလက်ခံနေဆိုရင်တော့အမှုဖြစ်ဆက်သွားစရာမလိုဘူးပေါ့အဲကျွန်တော်တို့ရဲ့ကန့်ကွက်ချက်ကိုလက်မခံဘူးဆိုရင်တော့တရားရုံးကအမှုကိုစီရင်ပိုင်ခွင့်ရှိတယ်ဆိုတော့သဘောပဲဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဦးကိုလိုင်းဒီနောက်ဆုံးခုံရုံးဘက်ကနေဆုံးဖြတ်လာမဲ့အပေါ်မှာရောလိုက်နာဖို့အနေချဘလို့ရှိလဲ
ကျွန်တော်မြန်မာနိုင်ငံအနေနဲ့ကတော့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့အချုပ်ချအနာကိုထိမ့်သိမ်းကာကွယ်ဆောင်ရှောက်ဖို့တာဝန်ရှိတဲ့အလျောက်ဒီဥပဒေကြောင်းအရလည်းပဲဒီတရားဥပဒေမျက်နှာစာနေပြီးတော့မှအစွမ်းကုန်ကာကွယ်တွန်းလှန်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဒီ Ranger ရခိုင်မွတ်စလင်တွေပေါ်ဖိနှိပ်သက်ဖြတ်ကျူးလွန်မှုတွေလုံးဝမရှိခဲ့ပါဘူးလို့ယတိပြညင်းမယ်ဆိုရင်အခုနိုင်ငံတကာကစုဆောင်းတင်ပြထားတဲ့ချက်တွေကိုကျော်လွန်ခြေပနိုင်မယ်လို့ဥက္ကဋ္ဌကလည်းစားထားပါလား
အဲဒီပြောရမယ်ဆိုလို့ရှင်တော့တော်တော်လေးလည်းများပါတယ်ဒါပေမဲ့လည်းအပြောမတတ်လို့ရှင်လဲ content of code နဲ့သွားပြီးညှိနိုင်တဲ့တော့ကြောင့်မလို့ဒီချက်ကိုတော့မဖြေပြရစင်တယ်လို့ပဲပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥက္ကဋ္ဌကလည်း
စစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ကိုဦးဝင်းမင်းကမေးမြန်းထားတာနားဆင်ကြရတာဖြစ်ပါလိမ့်ရှင်။22ရက်2လ2022ခုနှစ်ဖြစ်တဲ့ဒီကနေ့မှာဆရာနာရှင်စန့်ကျင်တဲ့အနေနဲ့ပြန်လည်စုယုံ26လုံးစီကားသပိတ်ဆိုပြီးဆန္ဒပြပွဲတွေရန်ကုန်မြို့အပါအဝင်မြို့တချို့မှာလုပ်ခဲ့ကြပါတယ်။လုံခြုံရေးတင်းကျပ်ထားတာကြောင့်တချို့နေရာတွေမှာတော့ပျောက်ကြားသပိတ်ပုံစံနဲ့ဆန္ဒပြခဲ့ကြပါတယ်။အခြေအနေတွေကိုစူးစီးထားတဲ့ရန်ကုန်ကပေးပို့တဲ့သတင်းမတ်စုမျက်မှောင်ပြပြပေးပါရှင်။
ဒီနေ့ပြက်ကြိမ်မှာ26လုံးဆုံးတဲ့ထူးခြားတဲ့နေ့မှာပြန်လည်စုယုံ26လုံးဆိုပြီးတော့ဆရာနာသိမ့်မှုစန့်ကျင်သူတို့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။26လုံးစီကားတပိတ်မှာအုတ်ထုတ်ဆောင်တာ၊ခမောက်ဆောင်တာ၊မျက်နှာမှာတနခါပကွယ်ကြားလိမ့်တာနဲ့လက်ထဲမှာပန်းတွေကန်ပြီးဒီလှုပ်ရှားမှုမှာလူမှုပါဝင်လာဖို့အတွက်လူမှုကွန်ရက်တွေပေါ်မှာစော်အုပ်မှုတွေရှိခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းဒီနေ့လုံခြုံရေးကိုအရင်နေ့တွေထက်ပိုပြီးတော့ထင်သာမြင်သာချထားပါတယ်။ရန်ကုန်မြို့ကတနင်္လာမှာလူငယ်တွေဥဆောင်ပြီးတော့စီကားတပိတ်ကိုလှုပ်ခဲကြတာမှလူလူကလည်းပါဝင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တယောက်ကပြောပြပါတယ်
ကျွန်တော်တို့သတိရထားရတာပေါ့ဗျ။ဘာကြောင့်လဲဆိုတော့ဟိုသူတို့ဘက်ကဟိုဒီနေ့မှာပုံမှန်ထက်ကိုပကအရန်များတယ်အရောက်ဝတ်တွေအရန်များတယ်ပြီးကျွန်တော်တို့ခေါ်လာတဲ့ခေါ်ပုံစံတိုင်းပေါ့ထားပါတော့ဟိုအုတ်ထုတ်တွေစောင်းနေသူတို့ရေသာလိုက်ပြီးတော့ဟိုရောရောင်ပြီးပါဝင်လာတာမျိုးရှိရတယ်။ဒါပေမဲ့လေဟိုလူလူရဲ့ရင်ထဲမှာတော်လန်ကြီးစိတ်ကရှိပြီးသားဆိုကျွန်တော်ထင်တဲ့အတိုင်းပါပဲ။ကျွန်တော်တပိတ်ကြီးထွက်လာရင်မှလက်ခုပ်တီးချိုးဆိုကြရတယ်။တချို့ကပြေးလာကြရတယ်ပေါ့နော်သူဘတ်ကားမတိုင်းမှာစောင်းနေလူတွေလည်းပြေးလာပြီးတော့လာပြီးတော့ဝန်းရံကြရတယ်။နောက်ဆုံးမှကားရီကဆိုသူတို့အလိုလျောက်ဟိုလာဖြူခွင်းတော့မှတန်လန့်ပိတ်ပြီးရဲ့အနေအထားမျိုးတွေမှာဆိုသူတို့ပါဝင်ပေးထားတာပေါ့ဗျာ။အဲအဲ့လိုမျိုးတွေဒါကျွန်တော်တွေ့ရတဲ့ကျွန်တော်ဟိုစစ်ကောင်စီဘက်ကိုကျွန်တော်ကဒီတစ်ခါလဲကျွန်တော်အရှိုက်တဲ့ကိုအထူးတင်းနဲ့လုံနိုင်ရဲ့လို့ကျွန်တော်ကပြောချင်ပါဗျာ
။စီကားတပိတ်လှုပ်ဖို့ဆန္ဒပြသူတွေစော်ဩထားတဲ့မန္တလေးမြို့မှာလဲဒီနေ့စစ်ကောင်စီတပ်တွေကလုံခြုံရေးတိုးမြှင့်ထားသလိုလမ်းတွေတစ်လျှောက်အရောက်ဝတ်တွေနဲ့ရောယူနီဖောင်းတွေနဲ့ပါလှည့်လည်နေတယ်လို့မန္တလေးမြို့ကတယောက်ကပြောပြပါဗျာ
။အဆက်ဆက်ရောရင်းကြီးချက်တယ်ဗျ။ဟိုယူနီဖောင်းတွေနဲ့ရောအရောက်ဝတ်တွေနဲ့ရောဘလို့ရေးခိုင်းနေဟိုရက်ပြီးတော့ဆက်တယ်ပေါ့နော်စစ်ခိုင်းနေတယ်ရက်ပြီးတော့ဆက်တယ်ပေါ့
မနေ့အစောပိုင်းမှာမန္တလေးတန်ခါတမကဆရာတော်တွေကတွန်းလှန်ချမဲ့ဆွန်ခန့်ကြွတပိတ်ဆိုပြီးတော့နှစ်6လုံးကြီးအထိန်အမှတ်ဆွန်ခန့်ရင်းနဲ့ဆရာနာရှင်စန့်ကျင်ရေးစံတာပြခဲ့ကြပါတယ်။မုံရမြို့မှာတော့ဒီကနေ့မနေ့အာယုံတက်ချိန်3နာရီလောက်ခန့်ကစစ်ကောင်စီတပ်တွေကလုံခြုံရေးတင်းကျပ်ထားပြီးတော့စံတာပြအဖွဲ့တွေထွက်အလာကိုကင်ဘုံဝတ်စောင့်နေတာမျိုးတွေရှိခဲ့တယ်လို့မုံရမြို့လူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီကခေါင်းဆောင်တယောက်ဖြစ်တဲ့ကိုအားကူးကပြောပါတယ်။ဒီကနေ့မနေ့အစောပိုင်းမှာမုံရွာပင်မသပိတ်နဲ့အတူမုံရွာမြို့နယ်အခြေခံကျောင်းသားများတမကမုံရွာလူငယ်များအစီအယုံနဲ့ရက်ွက်တွေပြည်သူတွေပူပေါင်းပြီးတော့ကြောက်ကလန်း၊တာစီလန်း၊ဗန်ဒူလာလန်း၊ပေ80လန်းနဲ့ဘုဒ္ဓထောင်လန်းတို့မှဆရာနာရှင်စန့်ကျင်ရေးစာရွက်တွေဖြန့်ကျဲတာ၊ပန်းတွေကျဲတာတွေပြုလုပ်ခဲ့ကြပါတယ်။မနေ့9နာရီလောက်ကလှုပ်ခဲ့တဲ့ဘုဒ္ဓထောင်လန်းလှုပ်ရှားမှုမှာတော့စစ်ကောင်စီတပ်တွေကတပိတ်အဖွဲ့ဝင်တချို့ကိုကားနဲ့တိုက်ပြီးတော့ဖြိုခွင်းဖမ်းဆီးဖို့လုပ်ခဲ့ပေမဲ့အဖမ်းခံခဲ့ရတာမရှိဘူးလို့ကိုအားကူကပြောပါတယ်
။ဒီချက်ကလည်းမမကျဲခဲ့တယ်။အဲ့ဒါကျဲတဲ့အချိန်မှာနောက်ကနေအရဝတ်အိမ်တီးကနဲ့လိုက်ပြီးတော့တိုက်တယ်။သူတို့ကားနဲ့တိုက်တယ်ပြီးရင်ကားရဲနဲ့လူတယောက်ကလှန့်ဆွတ်ပြီးတော့ဒေယုတ်တိုက်ခေါ်သွားတယ်။အဲ့ဒီအချိန်မှာကန်ကောင်းနေတော့သူတို့ကားကဆက်ချိုးရင်းသွားလားဒိမ့်ပေါက်သွားလားမသိဘူး။ကားကြောက်ထက်ထုတ်ကြပါ။အဲ့ဒီကလမ်းချောက်ထဲပေါ့နော်။တယောက်ကမိစိုက်ရရက်ွက်ထဲဝင်ပြေးလိုက်တယ်။အဲ့ဒီနောက်ကကျန်နေတဲ့တယောက်ကကိုယ်ဝဲဆောင်နဲ့အမျိုးသမီးကအကူအလောင်းနဲ့အမျိုးသမီးကဒီလမ်းမှာလမ်းကျုံနဲ့ဆိုင်ကယ်ကိုသူ့တင်းခေါ်ဖို့အကူအညီတောင်းတယ်။ဒီသူတက်လိုက်တဲ့အချိန်မှာသူ့လက်ထက်ကနှင်းစီပန်းလေးကိုမြင်ပြီးတော့မလိုက်ခင်းနဲ့လှုပ်ရှုပ်တယ်ဆိုပြီးတော့အိုက်ကောင်မကြီးကိုတွန်းချလိုက်တယ်။အဲ့အချိန်ရောအချိန်ကြီးရောနဲ့အိုက်ကောင်မကြီးကကိုဝင်ပြက်သွားတယ်။ကိုဝင်ပြက်တဲ့ဆိုတဲ့တင်းကတော့ကျွန်တော်ဒီနည်းလေးပိုင်းတမန်တော်ကမှကုန်ဖန်လို့ရပါစီ
။မုံရွာစီကားတပိတ်ပါပါဝင်တယ်လို့ယူဆသူတချို့ဖမ်းကြည့်ခံရတာလည်းရှိခဲ့ပါတယ်
။သေးတယ်ခွာကြီးတရအော်မေဒီလမ်းမှာတရဖမ်းသွားတယ်ဒုဗ္ဗရိတအဝါမှာတရဖမ်းသွားတယ်။ဒါမှမဟုတ်ဘူးတနခါနေလို့ဆိုပြီးဖမ်းသွားတယ်။မနက်တော်ကြီးတိုင်းမှာအင်းအားတစ်ထဲမှာတရားဖက်လက်ပြစ်ပြီးဖမ်းပါတယ်။ပေါက်ဖြစ်ပါတယ်။ဘောကဒီအဆက်သက်ပြတ်နေတယ်ကျွန်တော်တို့။သူရဲ့နောက်တစ်ယောက်ရဲ့ဗောနှစ်ယောက်အဆူဆူသွား။အင်းအားတစ်ကလည်းဖိနေတယ်မှာ။အဲ9နာရီကျော်10နာရီလောက်ကရှန်ရင်းနဲ့လည်းဖိနေတယ်တရားဆက်ဖမ်းပါတယ်။လူထဲမှာတော်တော်များများဖမ်းပြီးခြံရတယ်
။ဒီကနေ့နှစ်6လုံးအထိမှစီကားတပိတ်ကိုကလေးလောင်းလုံးတရက်မိထီလာဖားကတ်လက်ပရောင်းမိုးညင်းပခုတ်ကူကနီဘုဒ္ဓလေရေစကြိုဝက်လက်ဒီပရင်ခင်ဦးမတရားအရာတော့ရဲမပင်ဆလင်းကြီးရွှေဖို့စတဲ့ဒေသတွေမှာလည်းပြုလုပ်ခဲ့ကြပါတယ
်။နှစ်6လုံးစီကားတပိတ်အကြောင်းမတ်စုမျက်မှောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေ2022ခုနှစ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခန်းစာတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ Ukraine မြောက်ဘက် Belarus နိုင်ငံမှာ Russia ကနေဆက်လက်စီးရီးလေ့ကျင့်နေပြီးတော့Ukraine နဲ့ Russia လိုလားတဲ့ခွဲထွက်သူတွေတက်ဆွဲထားတဲ့နေမြေကြားကိုလက်နက်ကြီးတွေနဲ့နှစ်ရက်ကြာပစ်ခတ်နေပါဗျ။ Russia ကနေ Ukraine ကိုဝင်ရောက်သိမ်းပိုက်လိုက်မယ်လို့ American ကသတိပေးနေတဲ့ကြားမှာပဲအခြေအနေတွေကတင်းမာနေတာပါ။ VOA သတင်းတောက် Asret Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းပတ်ရဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
အချင်းပြရာစပက်ထင်းတုံးကြီးပြလို့တဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကမကြသေးခင်ကထုတ်ပြန်ခဲ့ပါရယ်ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်တပ်ဖြန့်ချထားပြီးဆက်လက်စီးရေးလေ့ကျင့်နေပေမဲ့ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားဘက်ကပြောနေတာပါဒီလိုအခြေအနေတွေကြောင့်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကရုရှားပေါ်ပြင်းထန်တဲ့ပိတ်ဆို့တက္ကမှုတွေကိုချမှတ်ဖို့အစိုးရကိုတိုက်တွန်းနေပေမဲ့တန်တမာရေးအရာဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က NBC Meet the Press အစီအစဉ်မှာအခုလိုပြောရတယ
် Until the tanks are rolling and the plan
ကျွန်တော်တို့အထင်သမရဘူတင်လုံမယ်လို့ဆုံးဖြတ်ချက်ချထားတာတွေကိုမလုပ်တော့ပဲတက်ပြန်ဆုတ်သွားချိန်နဲ့အထီးဖြစ်နိုင်သမျှနီးလန်းပေါင်းစုံသုံးပြီးတိုက်တွန်းချောင်းဖြတ်မှာပါအခုသူသွားနေတဲ့လမ်းကြောင်းကိုရပ်တန့်သွားအောင်လဲဆက်ပြီးတားဆီးမှာပါနောက်ဆုံးအချိန်အထိတိုင်းသူ့တက်တွေပြန်ဆုတ်ဖို့လမ်းဖွင့်ပေးထားပါတယ်
ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားကငြင်းဆန်ထားပေမဲ့ရုရှားကျောင်းတော်နောက်ခံပေးထားတဲ့ယူကရိန်းခွဲထွက်ရေးသမားတွေရဲ့နေမြေအနီးလက်နက်ကြီးကြီးတွေကျရောက်ပောက်ကွဲခဲ့တာကြောင့်အခြေအနေကပိုလို့တင်းမာနေပါတယ်။မကြသေးခင်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကNATO အဖွဲ့ဝင်တွေကရုရှားရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုကိုလစ်လျူရှုထားတဲ့ဆိုပြီးတော့ပြစ်တင်ဝေဖန်ပေမဲ့အမေရိကန်ဘက်ကဒီဆွဆွဲချက်ကိုငြင်းဆန်ပါတယ်။ယူကရိန်းဆိုင်ရာအမေရိကန်ယာယီတန်မတ်ခရစ်စတီနာကေဗင်းကရုရှားသမ္မတကိုအမေရိကန်ဟာစိတ်ရင်းကောင်းတဲ့ဆက်ဆံနေကြောင်း ABC This Week အစီအစဉ်မှာပြောပါတယ်။
We can address some of his security concerns.
သူရဲ့ရုရှားလုံခြုံရေးဆိုင်ရာစိုးရိမ်ပူပန်မှုတချို့ကိုဆွေးနွေးနိုင်ပါတယ်။ဒီအစီအစဉ်တွေကိုလည်းသူစီစာပို့အကြောင်းကြားထားတာကြောင့်လွယ်လွယ်ကူကူဆုံးဖြတ်နိုင်မှာပါ။သူလုပ်ဖို့လိုတာကတန်တမာရေးလမ်းကြောင်းအရဖြည့်ရှင်းဖို့ဆုံးဖြတ်ရုံပါပဲ
။ Ukraine ကိုသိမ်းပိုက်မှာမဟုတ်ဘူးလို့ရုရှားကရောဘီလာရုစ်ကရောဂရီးဘီပြောဆိုနေပေမဲ့နှစ်နိုင်ငံပူးပေါင်းပြီး Ukraine မြောက်ဖက်နယ်စပ်မှာစီးရီးလေ့ကျင့်နေကြပါတယ်။နိုင်ငံတိုင်းမှာစီးရီးအရာအစဉ်နဲ့ပြင်ဆင်ထားခွင့်ရှိတယ်လို့ American ဆိုင်ရာရုရှားတန်အမတ် Anatoly Antonov က CBS Face the Nation စီစဉ်မှာအခုလိုပြောပါတယ
်။ There is no innovation and there is no such plans.It was fixed in Russia.
ဝင်ရောက်သိမ်းပိုက်မှာမဟုတ်လို့စီစဉ်လည်းမရှိပါဘူး။အမေရိကန်မိတ်ဆွေတွေနဲ့နိုင်ငံခြားရေးဌာနကိုရုရှားကကြောင်းကြားထားတဲ့စာထဲမှာအခိုင်အမာရေးထားပါတယ်။ဖြည့်ရှင်းမှုကြံသေးတဲ့ကိစ္စရပ်တွေကိုသံတမန်ရေးနည်းအရဖြည့်ရှင်းမှုဆင်သေးရှိတယ်ဆိုတာကိုလည်းလူသိရှင်ကြားကြေညာထားတာပါ။ရုရှားတပ်တွေကရုရှားမျိုးပေါ်မှာသာရှိပြီးဘယ်သူမှမချိန်ချောက်ပါဘူး။
နေရောမဟာမိတ်တွေကိုအားဖြည့်တဲ့အနေနဲ့ကန်တကီပြည်နယ်ကအမေရိကန်101အထူးလေတီတပ်ကတပ်ဖွဲ့ဝင်တွေဥရောပကိုဆင်လွတ်ပါတယ်ယူကရိန်းနေတို့အဖွဲ့ဝင်ဖြစ်မလာဘူးရုရှားကလူလာနေတာဖြစ်ပြီးအမေရိကန်ကတော့နိုင်ငံတိုင်းရဲ့လွတ်လပ်ခွင့်ကိုဘယ်သူမှတားဆီးလို့မရကြောင်းတုံ့ပြန်ထားပါတယ်
ကိုအောင်တင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကဘာတလွှားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အီတလီနိုင်ငံကကဘာချော်ဘာချီဆိုတဲ့ဟေဇယ်တီအရသာချောကလက်တီရဲ့တက်တန်းက2022ခုနှစ်မှာနှစ်ပေါင်း100ပြည့်ပြီဖြစ်ပါတယ်ဒီလိုနှစ်ပေါင်း100ကျော်ကြာတဲ့အထိကဘာတဝမ်းချောကလက်ကြိုက်တဲ့သူတွေကိုဆွဲဆောင်ထားနိုင်တဲ့ဘာချီဆိုတဲ့ချောကလက်တီရဲ့လျှို့ဝှက်ချက်ကဘာလဲဆိုတာကိုမဆုမျက်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေချောကလက်ဆက်ရုံကိုတွားပြီးတော့လေ့လာကြည့်ကြရအောင်ပါရှင်
အီတလီနိုင်ငံအလဲပိုင်းကပီရူဂျီနာမြို့မှာ1900ခုနှစ်ထဲကတည်ထောင်ထားတဲ့ပီရူဂျီနာချောကလက်ကုမ္ပဏီရှိပါတယ်။ဒီချောကလက်ကုမ္ပဏီကကမ္ဘာကျော်တဲ့ဘာချီဆိုတဲ့ချောကလက်ကလေးတွေထုတ်လုပ်နေတာအခု2022ခုနှစ်ဆိုရင်အနှစ်တရာရှိနေပါပြီ။လူအီဇာစပါညိုလီဆိုတဲ့စွန်ဦးတီထွင်အမျိုးသမီးကချောကလက်ကုမ္ပဏီအတွက်ထူးခြားတဲ့ချောကလက်အရသာကို1922ခုနှစ်တုန်းကဖန်တီးပေးခဲ့တာဖြစ်ပါတယ်။ဘာနဲ့မှမတူတဲ့ချောကလက်တွေလုပ်မယ်ဆိုပြီးအရသာကိုရောချောကလက်ပုံစံကိုပါတမှုထူအောင်သူကတီထွင်ခဲ့ပါတယ်။အီတလီလိုအနမ်းများလို့အဓိပ္ပာယ်ရတဲ့ဘာချီချောကလက်တွေကို1922ခုနှစ်ထဲကအခုအနှစ်တရာကြာတဲ့အထိကမ္ဘာတဝန်းကိုထုတ်လုပ်တင်ဖို့ရောင်းချနေရပါတယ်။ပီရူဂျီနာမြို့ကိုလာလေသူတွေဆိုရင်တော့ပီရူဂျီနာချောကလက်ကုမ္ပဏီကထုတ်တဲ့ဘာချီချောကလက်လေးတွေကိုအိမ်အပြန်လက်ဆောင်အဖြစ်မပါမဖြစ်ဝယ်သွားကြလိမ့်ရှိပါတယ်။
Conosco da quando ero piccola è una garanzia assoluta.
Ma clevo a lei a sala la solo caune sura ti bi da ba le. Bachi chocolate ma mho ba bu. Perugina chocolate se yung ga thret tmya chocolate dai yin a ya da sai cha ya bi da le. A la chang ain bian let saung ni bi wu la we da bo. Tru chocolate dui ya de ke ko kaung ma ye.
Mula bachi chocolate tong le dui ya prathama thu cha chat ga a ya da phet ba de. Sa lai da ne sha bo ma rin pyo twa me chocolate a pyo sa go.ဟေဇယ်သီးတွေနဲ့ရောလုပ်ထားပြီးတော့အဲ့ဒီအပေါ်ကနေဟေဇယ်သီးတစ်လုံးလုံးကိုပါထပ်ပြီးထည့်ထားပေးပါရစေ။ကိုကိုအရသာပိုခဲတဲ့ dark chocolate ကိုအခွန်အဖြစ်မာမာလေးလုပ်ပြီးအပေါ်ကနေမန်ထားတာဖြစ်ပါရစေ။ဒါကြောင့်လဲသူ့ရဲ့အတုံးပုံက၄တောင်မကျအဝိုင်းမကျဖြစ်နေတာပါ။သီးစားစီထုတ်ပိုးထားတဲ့ chocolate တုံးလေးတွေတိုင်းမှာလဲချစ်ချင်းမြတ်တာကိုပေါ်ကျူးတဲ့စာတန်းလေးတွေကိုထည့်ထားပေးတာကဘာချီ chocolate ရဲ့နောက်ထပ်ထူးခြားချက်ဖြစ်ပါရစေ။2022ခုနှစ်မှာစတင်ထုတ်လုပ်ခဲ့တဲ့တကိုက်စားအရွယ်ချောကလက်တုံးလေးတွေဘလောက်နိုင်ငံတကာမှာရေကပန်းစားခဲ့တယ်လဲဆိုတော့1939ခုနှစ်ရောက်ချိန်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပီရူဂျီနာချောကလက်ဆက်ယုံကွဲကိုဖွင့်လှစ်နိုင်ခဲ့တဲ့အထီးဖြစ်ပါတယ်။ဘာချီချောကလက်ထုတ်လုပ်တဲ့ပီရူဂျီနာချောကလက်ကုမ္ပဏီကိုဆွစ်ဇာလန်နိုင်ငံက Nestle ကုမ္ပဏီကြီးက1988ခုနှစ်မှာဝယ်ယူခဲ့ပါတယ်။ကမ္ဘာတဝန်းလူကြိုက်များတဲ့ဘာချီချောကလက်လေးတွေကိုမူလလုံနည်းအတိုင်းဆက်လက်ထုတ်လုပ်ခဲ့တာမှာတင့်တကိုချောကလက်တုံးပေါင်းတန်း80ကျော်ထုတ်လုပ်ပြီးကမ္ဘာတဝန်းကိုတင်ဖို့ရောက်ချနေရဆဲဖြစ်ပါတယ်
။ Beh guarda, ne facciamo veramente moltissimi. Si può immaginare che produciamo circa 1400 baci al minuto.
ကျွန်တော်လုပ်ခဲ့တဲ့ချောကလက်ပေါင်းမနည်းတော့ပါဘူး။တမနစ်ကိုဘာဂျီချောကလက်1400ထုတ်လုပ်ပါတယ်။တနစ်ကို6လ9လလောက်ထုတ်လုပ်တယ်ဆိုတော့စားသုံးသူတွေစီဘယ်လောက်များတဲ့ချောကလက်တွေရောက်သလဲဆိုတာတွက်ကြည့်နိုင်ပါတယ်။
မြစ်တာတွေနဲ့ဖန်တီးထားတယ်လို့ပြောတဲ့ဘာချီချောကလက်လေးတွေကိုဒီနေ့အထိပီရူဂျီနာဆက်ယုံမှာထုတ်လုပ်နေသူတွေကဂုံယူစွာနဲ့ကိုထုတ်လုပ်နေကြတာပ
ါ။ È bellissimo perché quando tu vai in giro e sapere che
ဘာချီချောကလက်တွေကတမန်တော်လိုက်တဲ့ချောကလက်တွေကဒီကမ္ဘာလုံးကိုရောက်တယ်ဆိုတာသိနေရတာကိုကသိကိုစိတ်ကျေနပ်ဖို့ကောင်းပါတယ်။ကျမကခီးတွေခဏခဏထွက်တက်တော့ဘယ်ကူပဲရောက်ရောက်ဘာချီချောကလက်တွေရောင်းတာတွေ့ရရင်သိဝမ်းသာရပါတယ်။ပုံပြနေတဲ့ချောကလက်တုံးကတော့ကျမအတွက်လှနေတာမျိုးပါ။ချောကလက်ဝယ်သူတွေပျော်နေကြတာမြင်ရရင်ကိုကျမတကယ်ကိုစိတ်ချမ်းသာရပါတယ
်။လွန်ခဲ့တဲ့အနှစ်တရာတည်းကဘာချီချောကလက်တွေထုတ်လုပ်လာတဲ့ပီရူဂျီနာကုမ္ပဏီကိုနိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့ Nestle ကအခုပိုင်ဆိုင်နေဆိုပေမဲ့အီတလီနိုင်ငံသားတွေကတော့ကမ္ဘာတဝန်းရောက်တဲ့သူတို့ရဲ့အီတလီချောကလက်အတွက်ဂုဏ်ယူကြပါတယ်
။ Beh, penso che sia una cosa abbastanza prestigiosa.
ပီရူဂျီနာချောကလက်ကုမ္ပဏီကတကမ္ဘာလုံးကိုတင်ပို့နေရတဲ့ဘာချီချောကလက်တွေထုတ်လုပ်တာအနှစ်တရာရှိပါပြီဆိုတာပီရူဂျီနာမြို့အတွက်လည်းသိကုံယူစရာဖြစ်ပါတယ်။ကုမ္ပဏီအတွက်ရောမြို့အတွက်ရောကျွန်တော်တို့ဒီသားအတွက်ပါဂုဏ်ယူစရာပါ
။အရသာထူးတဲ့ဒကိုက်စာချောကလက်တုံးလေးတွေနိုင်ငံဆောင်ရောက်တဲ့အထိအောင်မြင်အောင်ဖန်တီးခဲ့သူလူအီဇာစပါညိုလီရဲ့စွမ်းဆောင်ရည်ကိုအီတလီမှာတလီတစားအတိအမှတ်ပြုကြပါရတယ်။သူဟာနောက်ပိုင်းမှာဖက်ရှင်ဒီဇိုင်နာတယောက်အနေနဲ့အဝတ်အထည်တွေကိုဒီဇိုင်းထွင်ဖန်တီးခဲ့လို့ဒီနေ့အထိလည်းအီတလီနိုင်ငံမှာနာမည်ကြီးတဲ့ဖက်ရှင်အမှတ်တရစိတ်တစ်ခုဖြစ်ပါတယ်
။ Il ruolo della Spagnoli è un ruolo estremamente dinamico e è veramente pioniera di quella che sarà.
Spagnoli ha passato un titolo တဲ့သူလို့ပြောရမှာပါ။အခုခေတ်မှာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်ဆိုတာပေါ်လာအောင်လမ်းဖောက်ခဲ့သူတယောက်လို့တောင်ပြောလို့ရပါတယ်။အဲ့ဒီအချိန်တုန်းကကုမ္ပဏီတစ်ခုရဲ့အကြီးအကဲတွေထဲမှာအမျိုးသမီးတယောက်ကိုတွေ့ရရင်တော့အထူးဆန်းဖြစ်တဲ့အချိန်မျိုးမှာသူကကုမ္ပဏီပုတ်ဖွဲ့တဲ့ပါခဲ့ပါတယ်။ချောကလက်တွေရတာထူအောင်ဘယ်လိုဖန်တီးမလဲဖက်ရှင်ဝတ်ထည်တွေကိုဘယ်လိုဖန်တီးထုတ်လုပ်မလဲထုတ်လုပ်မှုပိုင်းအဆင်ပြေအောင်ဘယ်လိုလုပ်မလဲစတာတွေအားလုံးကိုသူကပဲကြီးကြပ်လုပ်ကင်ခဲ့တာပါတကယ်ကိုခင်မီအတွေးမြင်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တယောက်ဖြစ်ပါတယ
်အီတလီနိုင်ငံအလဲပိုင်းပီရူဂျီနာမြို့မှာ1922ခုနှစ်ကစတင်ထုတ်လုပ်ပြီးဒီကနေ့အထိကမ္ဘာနိုင်ငံစုံကချောကလက်အယောင်ဆိုင်တွေမှာရောင်းနေကြတဲ့ဘာချီချောကလက်လေးတွေဟာချစ်ချင်းမြတ်တာကိုပြသတဲ့ချောကလက်တုံးလေးတွေအဖြစ်နဲ့အသိအမှတ်ပြုခံထားရပါတယ်ဘာချီချောကလက်တုံးလေးတွေနဲ့တွဲပါတဲ့ချစ်ချင်းမြတ်တာကိုပေါ်ကျူးတဲ့စာကြောင်းလေးတွေကိုလည်း အီတလီဘာသာအပြင်တခြားဘာသာစကားတော်တော်များများနဲ့ဖတ်နိုင်ကြပြီဖြစ်ပါရဲ့ရှင်။ကျွန်မဆင်းရဲမော်ပ
ါ။မဆူမင်မွန်တင်ဆက်ခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့အင်ဂါညရဲ့ဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုကြည့်မယ်ဆိုရင်ပြည်တွင်းစားသုံးမှုကျဆင်းနေတာကိုတွေ့ရပြီးတော့ဒါကိုပြန်ပြီးတော့တက်လာအောင်ဦးစားပေးလုပ်ဖို့လိုတယ်လို့စီးပွားရေးပညာရှင်တဦးကအကြံပေးပါတယ်။ပြည်ပရင်းနှီးမြုပ်နှံမှုတွေထွက်သွားတာမကောင်းပေမဲ့ထွက်သွားလို့လုပ်ငန်းတွေရပ်သွားတာတော့မဟုတ်ဘူးလို့ပုဂ္ဂလိကလုပ်ငန်းရှင်တဦးကလည်းထောက်ပြပါတယ်။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးတန်းစိုးဘောဂဗေဒပုဂ္ဂလိကလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာစိုးထွန်းတို့နဲ့ဦးကျော်ကျော်သိန်းကဆက်သွယ်မေးမြန်းဆွေးနွေးထားတာနားဆင်ပါရှင်။
ဒေါက်တာဆုနဲ့ဆရာတော်ဆုထွန်း BOE နဲ့အခုလိုမျိုးပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်မိကွန်းတစ်ခုကိုဆရာဦးတန်းဆုရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်အဲ့ဒါကတော့ဒီလက်ရှိကတော့ဟလာဒီလက်ရှိအနာယူထားတဲ့နာဆတ်ကပေါ့လေနာဆတ်ကအနေနဲ့ကတိုင်းပြည်မှာစီးပွားရေးကောင်းမွန်မှာစီးပွားရေးလုပ်ငန်းတွေကောင်းကောင်းလည်ပတ်နိုင်မှာပြောရရင်တော့စီးပွားရေးအခြေအနေကောင်းမှပဲဥချိုရေးလမ်းကြောင်းကလည်းပို့ပြီးတော့အဆင်ပြေမယ်ဆိုတာသူတို့ကိုယ်တိုင်လည်းသဘောပေါက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့အဲ့လိုမျိုးစီးပွားရေးလုပ်ငန်းတွေပို့ပြီးတော့အဆင်ပြေဖို့စီးပွားရေးပို့ပြီးတော့ကောင်းလာဖို့ပေါ့နော်နာဆာကဘက်ကနေပြီးတော့ဘလို့များချင်းကက်ပြောဆိုလုပ်ကင်နေတာရှိတယ်လို့စောက်တန်းဆိုတိထားပါလေခင်ဗျာ
ကျွန်တော်တို့ရောချင်းကက်ပြောဆိုတာမျိုးတော့မရှိပါဘူးမရှိကျွန်တော်တို့ level တော့မရှိဘူးပေါ့เนาะဒါပေမဲ့ဒီစီးပွားရေးကတော့အချိန်တွေကတော့ဒါအားလုံးပြည့်တဲ့အချိန်တွေတော်တော်ဆူဆူပါပါဖြစ်နေတာမျိုးတွေကြုံရတယ်เนาะအခုလက်ရှိကျွန်တော်တို့မြင်ရတာကတော့ recovery plan လုပ်နေတဲ့အခါမှာဒီ SFO ချင်းငွေကိစ္စမျိုးတွေဖြန်တီးတယ်လို့နောက်ပြီးတော့ FDI လာဖို့ဆွဲဆောင်တယ်လို့ကုန်သွယ်မှုလုပ်ငွေတွေပြောင်းစူးစမ်းနိုင်တယ်ဒီရာလောက်တော့ကြားနေသိနေရတယ်ပေါ့နော်အဲ့ဒီလောက်ပဲကြားပါသေးတယ်တကယ်ကတော့ပြင်မာကတော့ဒီစီးပွားရေးတန်ခါတဲ့လူတို့မြန်မာရှင်ဘလောက်တိုင်းတာကြီးကုစားမှုအစီအစဉ်တွေရတယ်လဲဆိုတော့ကျွန်တော်မသိရအောင်ပေါ့နော်ကျွန်တော်လည်း
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတော့ဟိုဆရာတော်ဆိုးထုတ်တော့ကတော့ကိုယ်တိုင်လက်လုပ်ငန်းရှင်ဖြစ်တယ်ဆရာတို့ပြည်တွင်းလုပ်ငန်းရှင်တွေကိုရောအဲ့လိုမျိုးစီးပွားရေးပို့ပြီးတော့ပြန်ပြီးတော့ကောင်းလာဖို့ကောင်းကောင်းလည်းပတ်နိုင်ဖို့ဘယ်လိုများချင်းကက်လှုပ်ဆောင်ပြောဆိုတာတွေရှိပါပြီလဲဆရာတော်တော
်ဆိုတော့ဟောပါပေါ့ဒီစိုက်ပျိုးရေးတော့နည်းပတ်သက်ရင်တော့လည်းနည်းနည်းလေးတော့ဟိုဂျန်ရယ်ကန်နာတဲ့ဆိုင်တော့နည်းနည်းပူအားထည့်ပြီးတော့တွေ့ရပါတော့ဟိုဂျန်ရယ်ကန်နာကတော့တိတ်အားထည့်ရတော့မတွေ့ဘူးစိုက်ပျိုးရေးမှာတော့အတူတူကျွန်တော်ကတက်ကတော့ပဲပေါ့ပဲတဲ့ဘယ်နှန်းဆုံးဆိုတော့ဒိနီးယားနိုင်ငံတော့ကျွန်တော်က9နှစ်စာရောင်းဝယ်စာချုပ်ထုတ်တာတွေ့ရတယ်ကြီးလူကြီးပေါ့နော်ဒီကောတည်းပဲမျိုးလို့နှစ်သိန်းခွဲပေါ့ဒါတော့ဒီ60နာရီစနေနဲ့တည်လို့ထားတာတွေ့တယ်။ဒါဒုတိယချက်ကတော့ကျွန်တော်တို့ကစံနဲ့ပတ်သက်ရတဲ့ဒါအရင်အစိုးရလက်ထက်ကလက်ကြံပေါ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်စံချိန်သသိန်းဒါတော့ဒီကျွန်တော်တို့ဂျီလူဂျီစံချိန်သသိန်းဟုတ်လေကျွန်တော်တို့ကဒီသူပြဿနာရေးကြားမှာပဲနိုင်ငံရေးကြက်တဲ့ကြားမှာပဲရအောင်နိုင်ငံရေးနဲ့ဗန္ဓာရေးကြက်တဲ့ပေါ့နော်ဘာလို့ငွေကြေးနဲ့ပတ်သက်လဲကြက်တဲ့ရှိတယ်ပေါ့နော်ဒီဟာလဲဒီကြားထဲမှာတော့ကျွန်တော်တို့တသိန်းပြောင်းပို့နိုင်တယ်ပေါ့နော်ဒေါ်ဂျက်စစ်လည်းအခက်အခဲရှိတဲ့အချိန်ပါလေဒါအဲ့ဒီအချိန်မှာလည်းတို့ဒီ finance ဘက်တဲ့ support တွေပေါ့တို့အစိုးရအနေနဲ့50 billion ကျွန်တော်ထုတ်ပြီးတော့ချီးပြီးတော့ကျွန်တော်ပို့နိုင်တာတွေ့ရပေါ့နော်နောက်အဲ့ဒီကနောက်တစ်ချက်ကတော့ကျွန်တော်တို့ကဒါသီးလင်္ကာနဲ့စာရုပ်ချုပ်တဲ့ဟာပြီးခဲ့တဲ့အောင်တန်ချင်တသိန်းခွဲစာချင်တသိန်းနဲ့ပေါင်းစံတန်ချင်5,000ပေါ့ဒီနှစ်ကာလမှာနောက်2023မှာကျွန်တော်ပို့ဒါလေးကတော့ကြောရတော့လေသူလုံးတိုင်းနဲ့ဟာတော့လုံးတဲ့ဟာတော့တွေ့တာပေါ့ဒါပေမဲ့အားလုံးချုပ်ပြီးပြောရတော့လေဒီနှစ်ခုဒါလေးလိုရဲလို့လေကနာအလုံးပြတာတော့မဟုတ်ဘူးเนาะတို့တိုင်းမီကတော့အကြောင်းအရာနှစ်ခုစုံတာပေါ့ကျွန်တော်တို့ကိုဗစ်ဖြစ်တဲ့အားလေဒါ international ကဘာမှာပေါ့ရိုက်ခတ်မှုဖြစ်တယ်ဒုတိယချက်ကလည်းကျွန်တော်ကဒါနိုင်ငံရေးကြောင့်ကျွန်တော်ဒီဘာနေဆန်ရှင်တွေများတဲ့အတွက်ကြောင့်မို့ဝေကြီးစည်းစိမ်မှုအခက်အခဲတွေရှိတာပေါ့ကျွန်တော်ပုံကြီးရကနာပါဟု
တ်
တို့ကတော့ကျွန်တော်ကတ
ော့ဟုတ်ကဲ့ကျွန်တော်အဲ့ဒီအခက်အခဲလေးတွေကျွန်တော်ဆက်သွားလိုက်ချင်ပါတယ်ဆရာဆိုတော့ခုနကျွန်တော်ဆွတွန်းစပြောထားလိုက်တယ်လို့ပဲလက်ရှိမှာကဟာလာနိုင်ငံတကာကလည်းပဲ PR တွေရှိနေတယ်။အပြိုင်နဲ့ထက်မှာပဲပြည်တွင်းမှာလည်းပဲကျွန်တော်တို့အားလုံးသိတဲ့အခြေအနေတွေကရှိနေတယ်။ဆိုတော့ဒီအခြေအနေတွေအောက်မှာပေါ့နော်နိုင်ငံတကာ PR ရဲ့ပြည်တွင်းအခြေအနေတွေအောက်မှာရဲ့ဆိုတော့ဆရာဟူတန်းဆိုးအမြင်အရဆိုရင်ဟာလာစီးပွားရေးလောကကအဓိကရင်ဆိုင်နေရတဲ့အခက်အခဲတွေလို့ဆိုရင်ဆရာဘာများအဓိကမြင်ထားပါလဲ
။စီးပွားရေးမှာအခုလက်ရှိမြင်နေရတဲ့အခက်အခဲကတော့ တော့ပြည်တွင်းဝယ်ယူဟာဟို domestic consumption ပေါ့နော်ပြည်တွင်းစားသုံးမှုတွေဟာလုံးဝနီးနီးကျနေကြ domestic consumption ကျတာကဒါပြည်တွင်းစားသုံးမှုကျတယ်ဆိုတာပြည်တွင်းမှာရှိတဲ့ဝင်ငွေမရှိလို့ကျတာဝင်ငွေဘာကြောင့်မရှိရလဲဆိုတော့ဒါလုံးလုံးမဲ့မရှိလို့ကျတာဒါဆက်ဆံတယ်လုံးလုံးမဲ့တွေဘာလို့များတာလဲဆိုတော့ဒါဒီ production တွေရက်ဆိုင်ကိုလို့ပေါ့နော် local production တွေရက်ဆိုင်လို့ဒါတော့သိကြဒီချက်ကြောင့်ကျတာပေါ့အဲ့တော့ policy ရွေးပြောဒီစီးပွားရေးကိုပြန်ပြီးတော့ recover ကုကယ်မယ်ပဲလုပ်တဲ့ချိန်လို့ရှိပြမဆုံးကဒီကြက်တဲတဲ့နိုင်ငံတွေရဲ့အများလောအပြန်ဒါသူတို့စတင်တဲ့ဟာတွေကပို့ကုန်လဲသူတို့အထိုက်လျောက်စက်ပြီးတော့စူးစမ်းနေတယ်ဒါပေမဲ့သူတို့ရဲ့ဟိုစီဝိုင်း priority ပေါ့နော်စီဝိုင်းမှာအဓိကခန်းနာအရေးပါတာဆိုသူကလောက်တာနှစ်ခုပဲရှိတယ်နံပါတ်1က domestic production ပေါ့ပြည်တွင်းကုန်စည်ထုတ်လုပ်မှုတွေမြင့်လာအောင်ပေါ့နော်သမှုလုပ်ငန်းတွေကနေပြီးတော့မှထုတ်လုပ်မှုများဖြစ်အောင်စူးစမ်းမယ်ဒါတစ်ချက်ဒုတိယကအဲ့ထုတ်လုပ်လာတဲ့ကုန်စည်တွေကိုလူထုရာနေပြီးတော့မှဝယ်လိုအားပေါ့ဝယ်လိုအားမြင့်အောင်လုပ်ရမယ်ဟာပေါ့အဲ့နှစ်ခုကတပြိုင်တည်းလောက်ကြတာများအဲ့နှစ်ခုကိုတပြိုင်တည်းလှုပ်ဖို့အတွက်ဆိုရင်ဘာလို့လဲဆိုတော့အစိုးရကနေပြီးတော့မှတို့က policy ချလိုက်ပြီပေါ့နော်ဒါ ASEAN crisis ပြီးတဲ့နောက်မှလည်း ASEAN ကြက်တဲပြီးတဲ့နောက်မှလည်းဒီ policy ပဲရရှိနိုင်ရတယ်သုံးသွားတာပါပို့ကုန်တော့ကျွန်တော်တို့ရှိတဲ့ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီ agri ပေါ့ဗျာ agri ပဲရှိမယ် natural resource ရှိမယ်ဒါပဲဒါပဲဦးစားပေးတာဒါပေမဲ့အလုတ်အကန်အများကြီးကိုဖန်တီးပေးနိုင်တဲ့ဟိုပေါ့နော်အများကြီးကိုဖန်တီးပေးတဲ့ဟာကတော့ SME လိုမျိုးဒီတော့ကထုတ်လုပ်မှုမြင့်အောင်လုပ်ရတာအဲ့ထုတ်လုပ်မှုကပြည်တော်ကစားသုံးမှုနဲ့ quality ပြောင်းပြန်ပြီး engage လုပ်တာပေါ့အဲ့ဒီ policy ကပဲအရေးကြီးတာပေါ့အဲ့ဒီ policy ကအရေးကြီးတဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့စက်မှုဇုံလေးတွေအသေးလေးတွေအများကြီးရှိမှာပါ SME ဇုံလေးတွေ SME တွေအများကြီးရှိပါတော့ဒီဟာတွေကိုတော့ကျွန်တော်တို့ကဟို supply chain ကြီးပေါ့ဒီတစ်ခုလုံးဖြစ်စီတစ်ခုလုံးမှာသွားပြီးတော့မှအစိုးရက facilitate လုပ်ပေးရမယ်ညှိနှိုင်းတာတွေလုပ်ပေးရမယ်လိုအပ်တဲ့ subsidy တွေပေါ့နော် subsidy တွေကူညီထောက်ပံ့မှုတွေပေးရမယ်ဒါက supply side မှာသူတို့လုပ်ပြရမှာပေါ့
ဟုတ်ကဲ့
demand side မှာဆိုရင်ဒါပြည်သူလူထုကလည်းဟိုခုနပြောတဲ့အလုပ်လက်မဲ့မရှိတော့ငွေမရှိတဲ့ခါကျတော့အဲ့တော့အဲ့တော့အင်ကောင်သူတို့ကိုဘယ်လောက်လူမှုဖွံ့ဖြိုးရေးဘယ်လောက်ထောက်ပံ့တာတို့တော့ကျမိုက်စိတ်ဘယ်လောက်ထောက်ပံ့တာဘူးတဲ့ပြည်သူလူထုလည်းငွေထွက
်ငွေထွက်ပြီးတော့လုပ်ပါအ
ဲ့ငွေထွက်ပြီးမှပဲထုတ်လောက်တဲ့ဟာကိုသူတို့ဝယ်မှာဟုတ
်ဟုတ်ကဲ့ပါအ
ဲ့တော့အဲ့နှစ်ခုကညီညီမရမှာပေါ့နော်ညီညီမရမှာဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကအများအခုချိန်မှာတော့အဲ့လိုပဲလုံးရလိမ့်မယ်လို့ထင်တယ
်။ဟုတ်ကဲ့ခင်ဗျာ
။ဒီတော့ပြောချင်တာက policy တစ်ခုကဒါ domestic ဖြစ်နေ domestic consumption ကိုမြင့်အောင်ဆက်တင်ရမယ်။အဲ့ဒီ view ကိုကျွန်တော်စဉ်းစားရမယ်။ဓာတိရပါမယ်။
ဟုတ်ကဲ့။ဟုတ်ကဲ့။ဆရာတော်ဆိုတော့နှုတ်ကကြတော့ဒါကိုယ်တိုင်လည်းလက်တွေ့တည်တည်ဝင်ဝင်လုပ်နေတဲ့အခါကြတော့ဆရာတော်ဆိုတော့အဓိကဘာတွေများရင်ဆိုင်နေရပါလဲဆရာ။အခုလက်ရှိအခြေအနေမှာစီးပွားရေးလုပ်ဖို့အတွက်က
ဒီတော့ကဘန်ကင်းနဲ့ပတ်သက်တဲ့ပြဿနာမို့လို့ဒါတော့ရင်းနဲ့ဆိုင်တော့ရောကြတယ်ဆိုမယ်လက်ရှိအနေအထားထိဒီငွေထုတ်တဲ့အခက်အခဲရှိတော့ငွေကြေးလက်ပတ်တယ်ပေါ့နော်လက်ပတ်ဖို့အတွက်အခက်အခဲရှိတယ်။နောက်ဗန်နေနေတဲ့ခုနပြောတဲ့ဒီသူတို့ရဲ့ချင်းငွေနောက်ပုံမှန်ကျွန်တော်တို့အရေးကြရောင်းတဲ့ဟာတွေဒီမတော်ကားအစလေထုံဆက်ဒီတက်မြေဩဇာဘုဒ္ဓဆေးအရင်တော့ကျွန်တော်အကျွေးစနစ်ဆိုရှိတယ်အခုကဘုဒ္ဓဆေးလို့ပြောလို့လဲကျွန်တော်ကတက်မြေဩဇာနဲ့အကျွေးဝယ်လို့မရတော့ဒီနမိုင်းအတွက်အခက်အခဲပုံဖြစ်တာပေါ့နော်တစ်ဖက်ကလည်းခုံစည်းတုံးကြီးလာတယ်ဒီဒေါ်လာဈေးတက်တဲ့အတွက်ကြောင့်မို့လို့ဖေးကြကြနမောကရတဲ့အခါတမ်းမြောသာနေရာကြီးတယ်အဲ့မှာတခါအကျွေး credit မရှိတော့ဘူးနော်အကျွေးမရတဲ့ပဲကြောလက်ငင်းဝယ်ဖို့ကြောက်ရလဲဒီငွေကြေးနဲ့ပတ်သက်ပြီးတော့အရင်းကြီးကငွေရနေတဲ့လူတွေပေါ့နော်အဲ့တော့သူပြအဲ့ဒီဟာတွေကလည်းဓမ္မတွေအနေနဲ့ရောစဲတွေ့နေရတဲ့ပြဿနာပေါ့နော
်
ဟုတ်ဒုတိယချက်ကလည်းခုနကဆရာဦးတန်းစုပြောသွားတဲ့ကပါတယ်ပေါ့နော်အဓိကတော့ SME လေးအနေနဲ့လည်းတို့တော့ငွေတဲဟွာလဲငွေကြေးကကျွန်တော်တို့အတိုင်းကဒီခက်ခဲရှိတယ်ချီးငားဖို့တွေတူဝကြီးတယ်ဒီချိန်ကျတော့ပို့ပြီးတော့ခက်တာပေါ့နော်ဒီကိုရပြောတဲ့ဒီ finance institution တွေကလည်းအလုပ်တွေရပ်သွားတယ်တို့ကဘဏ်ဒီကိုယ်တိုင်ကလည်းသူကရုံးခန့်နေရနေတာဖြစ်တယ်ဖြစ်တယ်အဲ့တော့ဘယ်လိုပဲဖြစ်ပေါ့တို့တို့ကဒီငွေကြေးနဲ့ပတ်သက်တဲ့အခက်အခဲကပို့ပြီးတော့ဝေးသွားတယ်နောက်တစ်ဖက်ကလည်းအလုပ်ကံမတိကျမရရာမှုတွေကြောင့်ငွေချင်းငါပေးမဲ့ investor လုပ်မဲ့လူတွေအနေနဲ့လည်းနောက်ဆုတ်တာပေါ့နောက်ဆုတ်လာပြီးသူကတို့ငွေမာဖြစ်တဲ့ခုနရွှေတို့ဒေါ်လာတို့ခုနအင်ဂျင်မီဒါမျိုးပဲမြုပ်မြုပ်နေကြတယ်လုပ်ငန်းမှာယင်းနေမှုတွေကျွန်တော်ကရှာဖွေရခဲ့တယ်ငွေတွေကကိုခဲ့တဲ့ချိန်ဒီကာလမှာကိုခဲ့တယ်ပေါ့အဲ့တော့အဓိကတော့ခုနပြောတဲ့ finance ပတ်သက်တဲ့ဟာတော့ကျွန်တော်ဘယ်မှာဦးစားပေးအခက်ခဲလို့ကျွန်တော်မြင်တာ
။အဲ့မှာလေဘန်နဲ့ပတ်သက်လို့ဆရာတော်ဆိုတော့ကျွန်တော်နည်းနည်းတော့ဖြတ်ပြလိုက်ပါစေ။အခုနည်းနည်းလေးဘန်ကဟိုငွေပူပြီးတော့ပို့ထုတ်ပေးလာတယ်ဆိုလားလို့ဆရာအဲ့ဒါဟုတ်လား
။ဟုတ်ပါတယ်။လွန်ခဲ့တဲ့ ဒီနေ့ပြည့်ပြီတော့ဒီနေ့လောက်ကာလမှာတော့ဟိုပြောရတော့ဗျာအင်ဒီကေတာကြည့်တယ်ဆိုတော့ပါဆန်တွေကြည့်လိုက်တာရင်တော့အကောင့်ထဲမှာရှိရတယ်အကောင့်ပြင်မှာရှိတဲ့ပါဆန်တွေကများတာပေါ့နော်ဟို5 6 9 10လောက်ဖြစ်တယ်အခုကတော့ဟိုဒီ condition ပေါ်မူတည်ပြီးတော့3ပါ300ငွေတော့ဖြစ်တယ်နောက်စံတော်များများလုံးဝရင်တော့ကြတော့ငွေသားပဲအခုကတော့ကတ်စနစ်ကိုလက်ခံလာတယ်သူကကတ်တက်ထုတ်တယ်ဆိုရင်သူကဘန်နေနေနဲ့50ရင်တော့ပြန်ပြီးရငင်းငွေထုတ်ပေးရလို့
ဟုတ်ကဲ့
နောက်ခုနကဟိုဘန်နေနေနဲ့လေအရင်တော့လုံးဝရက်ထားနေအခုတော့ပုံမှန်ဒီဘက်ကိုဘလောက်ပြန်ထုတ်တဲ့ဟာပေါ့ပြောရရင်တော့အချိန်ကာလတစ်ခုတည်းဖြစ်လာတာပေါ့
ဟုတ်ကဲ့လေတဲ့ငွေဟုတ်ကဲ့ပုံမှန်မဟုတ်သေးဘူးဆိုပေမဲ့နည်းနည်းလေးအချိန်တော့ပြန်ယူနေတဲ့သဘောရှိပါတော့ဟာလား
ဟုတ်တော့ကျွန်တော်မဲတရားလိုင်းတော့65 90လောက်တော့ပြန်ပြီးတော့ဒီပတ်လိုင်းနဲ့
ဟုတ်ကဲ့ဟုတ်ကဲ့ရှုံးသန်းဆိုအခုကကျွန်တော်တို့တောက်လျှောက်ရှိလာခဲ့တဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဟိုပြန်ပြန်ထွက်သွားနေကြတဲ့တရင်တွေကျွန်တော်တို့တွေ့နေရဥမာ Chevron တို့ Telenor တို့ Kirin တို့စသဖြင့်ပေါ့နော်ဆိုတော့အဲ့ဒီလိုမျိုးထွက်သွားတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေနေရာမှာဟလာတခြားအစားထိုးဝင်လာမဲ့ပြည်ပကနေပြီးတော့တခြားအစားထိုးဝင်လာမဲ့ရင်းနှီးမြှုပ်နှံသူတွေလည်းပဲရှိခြင်းရှိမယ်ဒါမှမဟုတ်လေပြည်တွင်းကနေပြီးတော့ပဲဟလာထွက်သွားတဲ့လူတွေရှယ်ယာတွေကိုပြန်ဝယ်ပြီးတော့လုပ်ငန်းဆက်လုပ်မဲ့လူတွေရှိတယ်လို့လည်းပြောနေကြတယ်ဆိုတော့အဲ့ဒီလိုနီးအားဖြင့်ဒီရင်းနှီးမြှုပ်နှံမှုတွေကိုရရှိမှာကြားကန်နိုင်မဲ့ကြကန်နိုင်မဲ့အလားအလာရှိပါလားဆရာယင်းနေမှုနဲ့မှုတစ်ဆင့်ပြန်တက်လာနိုင်မဲ့အလားအလာရောရှိနိုင်ပါလားဆရာဘယ်လိုမြင်ပါလဲ
ရှိပါတယ်ရှိတယ်ဆိုတာအဓိကတော့ policy level လူတွေကလေဒီဟာကိုဟိုထွက်သွားတဲ့ဒီ investment အနေနဲ့ပတ်သက်ပြီးတော့မှအဲ့ဒီဟာကိုစားထုတ်ဖို့ပေါ့နော်စားထုတ်ဖို့အတွက်ဆိုရင် policy level လူတွေကဒါတွေကိုကျွန်တော်အယူဆရဆိုရင်တခြားလေ monitoring လုပ်ပြီးတော့မှဒီနေရာကိုစားထုတ်ဖို့ဆိုပြီးတော့တကယ်ကို grand strategy ပေါ့နော်သူတို့ခေါင်းထဲမှာရှိသင့်တယ်လို့ထင်တယ်။ဟုတ်။အ
ဲ
့တော့မြန်မာနိုင်ငံမှာကြတော့ဟိုလူတော်တော်များများကဟိုကျွန်တော်ရေးတဲ့ဆောင်းပါးရေးမှာပါတယ်။မြန်မာနိုင်ငံတော်တော်များများမှာပတ်စံတွေရှိကြတယ်။မြန်မာနိုင်ငံမှာပတ်စံတွေရှိကြတယ်။ဒါပေမဲ့ဒီပတ်စံကိုဘယ်လို allocation လုပ်ရမလဲဆိုတော့ကြတော့
ဘယ်နေရာမှာရင်းနှီးမြှုပ်နှံမလဲဘယ်လိုတိုးအောင်လုပ်မလဲ
အဲ့ဒါကြတော့မလုပ်တတ်ကြဘူး။ပတ်စံတော့ရှိကြတယ်။အဲ့တော့မရှိရှိတဲ့ကကြတော့ဒီပတ်စံကိုသူတို့ကဘာပဲလုပ်လဲဆိုတော့မြများမြက်ပြီးတော့ဟိုပါတော့ဟိုပေါ်လွယ်တဲ့ဟာပေါ့ရေပေါ်စီစီးပွားရေးပေါ်ရအောင်မကားဝယ်မယ်ရေဝယ်မယ
်စိတ်ဝယ်မယ်ပြန်ရ
ောဒါပဲဒီအရာတွေလုပ်မယ်ဒါတွေပဲလုပ်ကြတာလုပ်ကြတော့ဒီမြန်မာနိုင်ငံသားတွေတော်တော်များများမှာပတ်စံရှိတဲ့ဒီကျွန်တော်တို့ပြောရတာ money ပေါ့ဗျာအဲ့ money ကိုကျွန်တော်တို့ကဘယ်လိုပုံပတ်လုပ်မလဲပေါ့ရေးဖြောမလဲပေါ့အဲ့တော့ရေးဖြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီချိန်ဆိုရင်မှန်တိုင်းပြောရရင် stock market တွေ capital market တွေရှိနေတော့ဒါအကောင်းဆုံးချိန်ပေါ့အဒီဟာတွေကို store တွေပါရအောင
်အ
ဲ့တော့အဲ့ store တွေကို store market မှာ list လုပ်ဖို့ဆိုရင်ခုနပြောတဲ့ဗမာနိုင်ငံကနေပြီးတော့ထွက်သွားတဲ့ Kirin တို့ Chevron တို့ခုပြောတဲ့ဒီ company ကြီးတော်တော်များများ Kirin Telenor တို့ပေါ့နော
်ဟုတ်ကဲ့
သူတို့ကထွက်သွားလို့ရှိရင်သူတို့ထွက်သွားလို့ရှိရင်ဒီ share ဟို share ပိုင်ရှင်တွေတော်တော်များများသူတို့ကြိုက်တဲ့လူကိုသူတို့ share ရောင်းမရအောင
်ရောင်းမရအောင
်နိုင်ငံကရှိတဲ့ဒါ principle ပေါ့နော်
အဲ့တော့
ဒီနိုင်ငံမှာမူရင်းနိုင်ငံမှာရှိတဲ့ဒီ share ကိုစိတ်ဝင်စားတဲ့နိုင်ငံသားအရင်ရောင်းရတာခင်ဗျားရောင်းလိုက်တဲ့ share ရဲ့ percentage block ကိုမြန်မာနိုင်ငံသားကိုပြန်ပေးရမယ်ပြန်ပေးရမယ်ဆိုရင်အားမျိုးရှိတဲ့အတွက်ရွှေပြိုင်းပြူလာမျိုးသူတို့ဝယ
်ဟုတ်ပါတယ်ရွှေပြိုင်း
ရွှေပြိုင်းကဒါလုံးရမလဲဆိုတော့ stock market မှာသူကအဲ့တော့တင်ပြီးတော့မှာ share တစ်ခုချင်းပြန်ရောင်းမှာ share တစ်ခုသောင်းပေါ့ဗျအဲ့တော့ဆိုရင်ဒီပတ်စံကဒီထဲမှာလင်းနေတော့
ဟုတ်ကဲ့
အဲ့တော့ဆိုရင်ဒီရဲ့ CY ထွက်လာတဲ့အမြတ်တွေကိုလည်းပြည်သူလူတွေစားလို့ရတယ်
ဟုတ်ကဲ့။
ဒါမျိုးကိုကြည့်နေတဲ့ဒီ policy maker ကတော့ထိုင်ကြည့်နေဖို့လိုတာပါနော
်။ဟုတ်ကဲ့။
ဒါဆိုတော့ဒီနိုင်ငံသားတွေထွက်သွားတာတော့ပါလို့ဆိုတာကျွန်တော်တို့ဖြည့်ဆည်းရရနည်းလမ်းတစ်ခုလို့မြင်ပါတ
ယ်။ဟုတ်ကဲ့ကဲ့။ဒါတော့ဆိုထုံးရောဆရာဒီ unity ပြပရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ထွက်သွားတာဒီထွက်သွားတဲ့နေရာမှာအစားထိုးဝင်ဖို့ပြည်တွင်းလုပ်ငန်းရှင်တွေကဝင်နိုင်ဖို့ဆရာတို့အမြင်ပါရောဘယ်လိုရှိပါလဲဆရာကိုယ်တိုင်လုပ်ငန်းရှင်တူညီနေ
။တပတ်ကတော့ခုနတော့ပြပထွက်သွားတာတော့လေကျွန်တော်တို့အနေနဲ့တော့မကောင်းဘူးဗျာ။ FBI ရှိရတော့ခုတိုင်းပြည်တွေပိုပြီးကောင်းတယ်ပေါ့နော်။ဒါမဲ့လေထွက်သွားလို့လေလုပ်ငန်းတွေရပ်သွားရတော့မဟုတ်ပါဘူး။လူတွေကရုပ်တရက်စဉ်းစားရင်ထွက်သွားရနေပဲရပ်သွားရတော့မဟုတ်ဘူး။ဒါဆိုရင်ဆရာတို့ပြောသလိုပေါ့။ဒီကဟန်ဒိုဘာလုပ်လိုက်တာ
။ဟုတ်ကဲ့ခင်ဗျာ
။ဒါထွက်သွားလို့ဒရင်တို့ရဆက်တွေဖုန်းတွေပိတ်သွားတာမဟုတ်။နောက်တစ်ယောက်ပေါ့ပြီးသွားတာပေါ့နော်။ပထမတော့လေဘရွန်ကနိုင်ငံက invest လုပ်တဲ့လူကိုရောင်းဝယ်
တာ။ဟုတ်တယ် M1
ဟုတ်ကဲ့ policy အစ်တရတော့သွားတော့ဒီရွှေပြိုင်းမြို့ပေါ့ကမာဘီဘက်ကဒီရုပ်တဲ့ရွှေပြိုင်းကုမ္ပဏီကိုကျွန်တော်ထည့်ဖို့အတွက်တော့ဟိုလုပ်နေလို့ကျွန်တော်ကြားရပါတော့ဟုတ်
ကဲ့အ
ဲ့တော့ဟိုဒါတော့လေဟိုဘာပဲလဲဆိုတော့သူကသူတော့ပြန်ညှိသွားတာပေါ့ဂျန်နဲ့ကုမ္ပဏီကုန်လုံးရဲ့အဲ့လိုပေါ့သူတယ်လို့ Chevron ထွက်တယ်လို့ပြောရင်နောက်လူကဝမ်းတာပေါ့သူကရေနံရှာတော့တာဖြတ်တာထွက်နေရောင်းလုံးနန်းနန်းထွက်သွားရင်တော့လူကမယူရင်မြမရေနံတဘာအတန်းခွေဆိုတော့တိတ်နိုင်မှာတော့ တော့ငါတို့ကဟုတ်လို့ပေါ်ဆရာတန်းပါဆန်းတော့ပဲရှိတာလေသူကသူဘလူကမอยู่တယ်ဆိုတော့သူကကောက်သိမ်းပြီးတော့ပတ်စံကောက်ထဲနေပဲရှိတာပဲအော်တူးရဲ့နေရာမှာ risk များတာရင်းနေကဟိုကျွန်တော်တို့ထီထိုးသလိုပဲတွေးပြီဆိုရင်တော့သူနှစ်အကန့်အသတ်ကရှိတယ်သူတော့ရှိပါတယ်ဒီဟာလေအချင်းကလာတော့အရင်ကြီးကြော်နေပါပြီကျွန်တော်တီးတော့လို့ထတ်ထုတ်လို့တော့၄၅၀နှစ်ပေါ့နော်ပုံကုံကန်နီးဖြစ်နေတယ်ဖြစ်မှာပါအเจ้าရတော့အများကြီးပေါ့ကျွန်တော်တို့ကဇီဝရေးသမားတွေအနေနဲ့တွေးတဲ့ပုံစံတော့ဆိုတော့နိုင်ငံရေးအပြင်ပေါ်တခြားအချက်တွေပါပါပါဟိုပြောရတာ ਨੇ ခက်တယ်
ဟုတ်ကဲ့ဟုတ်ကဲ
့ဒါဆာတူဟိုစဟိုစစဟွာခက်မှာလာတူးတဲ့ဟာပဲလေအဲဒီကုန်လုံးလုပ်ခဲ့
တာ
ကိုစင်ဟု
တ်တယ်ဟုတ်တယ်ဟုတ်တယ်
အားနေပဲရှိရသူလို့တာကြာပြီလေ
ဟုတ်တယ်
တချို့ investment တွေပေါ့ကားပါကားဆက်လို့ဟာမျိုးဆိုတဲ့ဟိုအရင်ကောင်ကူက98ရာစတဲ့ဆဲုံတွေရှိရဂျပန်ဆဲုံတွေဟုတ်တယ်မဟိုပြောတာဗျအခုမှထွက်ပါလားဆိုဘယ်လိုထွက်မှာလဲဟိုတော့တော့လေဟိုအကြောင်းအရာတော့အများကြီးပါဟိုတို့ရတခါကြတော့လေတချို့လိုက်ငိုငင်းလက်တူပေါ့သူချိန်ကောင်းလုံးထွက်လိုက်တာမျိုးလည်းရှိတယ
်ချိန်ပေးပြီးတော့ဆွနေပြည်တယ်ဇောက်တန်းဆိုဆဲတော်ဆိုသူအမှုစလုံးကိုဒီပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီဘွားရေးပညာရှင်ဦးတန်းစိုးဘောဂဗီရပုဂ္ဂလိကလုပ်ငန်းရှင်ဒေါက်တာစိုးထွန်းတို့နဲ့ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းစီစဉ်တင်ဆက်ထားတဲ့အင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနက်ဖြန်ဗုဒ္ဓဖူးမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရစေ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။ယူကရိန်းကနေခွဲထွက်သွားတဲ့ပြည်နယ်နှစ်နယ်ကိုတခြားနိုင်ငံအဖြစ်နဲ့အတိအမှတ်ပြုကြောင်းရုရှားသမ္မတပူတင်ကလက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီဟာတနင်္လာနေ့ညကအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒီပြည်နယ်တွေဟာတခြားနိုင်ငံတွေအဖြစ်နဲ့ခွဲထွက်တာကိုရုရှားကနေအတိအမှတ်ပြုလိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ရေးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကလုံခြုံရေးကောင်စီမှာပြောဆိုလိုက်ပါတယ်။ဒါဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံယူကရိန်းကိုတိုက်ခိုက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေရဲ့အခြေခံမူကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့တမ္မတ်ကြီးလင်ဒါသောမတ်ဂရင်ဖီကဆိုသွားတာပါရှင်။ရုရှားတမ္မတ်ကြီးဘက်ကတော့အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေဟာယူကရိန်းကိုစိတ်ဆိုးအမျက်ထွက်လက်နက်ကင်လာအောင်တွန်းပို့ပေးနေတာဖြစ်တယ်လို့လုံခြုံရေးကောင်စီမှပြောဆိုပါတယ်ရှင်။အာနာသိစကောင်စီဟာမြန်မာအယက်သားပြည်သူတွေကိုတိုက်ခိုက်ဖြိုခွင်းတဲ့နေရာမှာတုံးဖို့ဂျက်တိုက်လေယာဉ်တွေနဲ့တန်ကြပ်ကားတွေကိုရုရှားနဲ့တရုတ်လိုပြည်ပနိုင်ငံတွေကနေလက်ခံရရှိနေတယ်လို့မြန်မာလူခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒီလိုလက်နက်ထောက်ပံ့နေတာတွေကိုရက်ဆိုင်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကုလသမဂ္ဂရဲ့မြန်မာလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်သောမတ်အင်ဒရူးစ်ကတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်။အယက်သားပြည်သူတွေကိုတတ်ဖို့တုံးတဲ့လက်နက်တွေမြန်မာနိုင်ငံကိုကူညီထောက်ပံ့ပေးတာမျိုးမပေးသင့်ပါဘူးလို့သူကအလေးနက်ပြောကြားခဲ့တာဖြစ်ပါတယ်။စစ်တပ်ရဲ့ရေနံနဲ့သဘာဝဓာတ်ငွေနိုင်ငံခြားငွေလဲလှယ်မှုတွေကိုဖျက်တောက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။နောက်စစ်ကောင်စီကနေတစ်နဲ့ရှားပါတွင်းထွက်ပစ္စည်းလိုတယံဇာတဝယ်ယူတာတွေမလုပ်ဖို့ကိုလည်းပြည်နယ်နဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုကုလအထူးကိုယ်စားလှယ်သောမတ်အင်ဒရူးစ်ကတားမြစ်တောင်းဆိုထားပါတယ်ရှင်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့နယ်လွဲရင်မင်္ဂလာကျေးဝါတဝိုက်မှာတော့စစ်ကောင်စီတပ်ဖက်ကရေချောင်းကပါတိုက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရှင်။ကချင်ပြည်နယ်ပူတာဟိုဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA ချားမှာဒီကနေ့နှစ်နေရာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စွန်ပီယံရွာနာမှာဖြစ်တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ဖက်ကဂျက်တိုက်လီနဲ့ပါပုံကျဲတိုက်ခိုက်ခဲ့ပါတယ်ရှင်။ဒီကနေ့ကြာရောက်တဲ့22ရက်2လ2022ခုနှစ်ဖြစ်တဲ့ဒီနှစ်6လုံးနေ့မှာတော့ဆီယနာရှင်ကိုစန့်ကျင်တဲ့အနေနဲ့ပြန်လဲစုယုံနှစ်6လုံးစီကားတပိတ်ဆိုပြီးဆန္ဒပြပွဲတွေကိုရန်ကုန်မြို့အပါအဝင်မြို့တချို့မှာလုပ်ခဲ့ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့အတွက်တချို့နေရာတွေမှာတော့ပျောက်ကြားတပိတ်ပုံစံအနေနဲ့လုပ်ခဲ့ပြီးတော့မုံရွာမှာတော့စစ်ကောင်စီဘက်ကကားနဲ့ဝင်တိုက်ပြီးတော့လူစုခွဲခဲ့ပြီးဖမ်းဆီးခံရသူတချို့ရှိပါတယ်ရှင်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ BJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာစင်ရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လူရဆန္ဒပြကြပါသေးရှင်။
This program has come to you from the Voice of America, Washington.